ဟုတ်ပြီနော်အဲ့တော့ခေါင်းဆောင်မြင်သာဒိဋ္ဌိဒိဋ္ဌိဆိုတာလောဘရဲ့နောက်လိုက်နောက်လိုက်ဒိဋ္ဌိဆိုတဲ့စကားလုံးဒီအယူအဆအယူအဆအယူအဆဆိုတဲ့နေရာမှာဒိဋ္ဌိဆိုတာအယူအဆအဲ့ဒီအယူအဆမှာနှစ်မျိုးရှိတယ်အယူအဆရဲ့စကားလုံးလေးပြောတာနော်အယူအဆမှာနှစ်မျိုးရှိတယ်မှန်သောအယူအဆရဲ့မှားသောအယူအဆရဲ့ဆိုအယူအဆမှာနှစ်မျိုးရှိတယ်မှန်တဲ့အယူအဆကိုသုံးရင်ကံမာဆိုတဲ့စကားလုံးထည့်ရမှားတဲ့အယူအဆကိုသုံးရင်မိစ္ဆာဆိုထည့်ရဒါကြောင့်မှန်တဲ့အယူအဆလို့ပြောရင်သံမာဒိဋ္ဌိမှားသောအယူအဆလို့ပြောရင်မိစ္ဆာဒိဋ္ဌိအခုပြောမှာကအာဟုတုစေတသိက်ထဲမှာပါနေတဲ့ဒိဋ္ဌိဖြစ်တဲ့အတွက်ကြောင့်ဗာဒိဋ္ဌိဖြစ်မှာလေမိစ္ဆာဒိဋ္ဌိဆိုသိထားဖို့သာဓမမိတ်ဆွေတို့ဟိုဘက်လုံးလူစိတ်တော့လည်းသိငယ်ပြီးပါပြီနော်ဒီဒိဋ္ဌိဒိဋ္ဌိကတ္တံပြုတ်ဆိုရရဒိဋ္ဌိနဲ့ရှင်လားမရှင်လားရှင်နေဆိုရင်ဒီဒိဋ္ဌိဒီဘာဒိဋ္ဌိလဲမှားရင်တော့အယူအဆနဲ့ရှင်လားအဲ့တော့မှားရင်တော့အယူအဆကိုမိစ္ဆာဒိဋ္ဌိမှားရင်တော့အယူအဆဆိုတာသူ့သက်တက်ရင်သူ့အစာခိုးရင်သူ့အရာပြစ်မှားရင်အပြစ်မရှိဘူးလို့ယူဆတာမျိုးဟုတ်ပြီနော်အဲ့ဒီလိုမကောင်းမှုတွေလုပ်တာကိစ္စမရှိဘူးအပြစ်မရှိဘူးလို့ယူဆတယ်အာဒီဂါတာလေးဒီမန္တန်လေးရွတ်ဖတ်လိုက်ရင်ပြီးတာပါပဲမကောင်းမှုအကုသိုလ်တွေဖြစ်နေရင်လေကောင်းတာတွေအစားထိုးစရာမလိုပါဘူးအိန္ဒိယနိုင်ငံမှာဆိုရင်ဂင်ဂာမြစ်ဆိုညနေကြီးမြစ်ပဲဂင်ဂာမြစ်ဆိုအကုသိုလ်တွေစေတောတဲ့မြစ်ကြီးဂျမနာတွေအင်မတန်အထွတ်အမြတ်ထားကြတယ်အဲ့ဒီဂင်ဂာမြစ်ရဘလောက်စွမ်းရည်တက်တိရှိလဲဆိုမကောင်းမှုတွေလုပ်လာသည်မြဂင်ဂာမြစ်ထဲမှာသာစိန်လိုက်အဲ့ဒီရေကတိုက်စားသွားရင်အကုသိုလ်တွေအကုန်ပါတယ်လို့ယူဆကြတဲ့အတွက်ကြောင့်အဲ့ဒီဂျမနကြီးတွေပညာရှိကြီးတွေဖျားလက်ထက်ခဲကဂင်ဂာမြစ်ကြီးထဲမှာစိန်ရတယ်စိန်နေနေရမှာလည်းအချိန်တိုင်းရှိသေးတယ်နတ်ခတ်ဒီပါလေးကိုကြည့်ပြီးတော့အင်မတန်လင်းတဲ့အချိန်အင်မတန်အေးတဲ့အချိန်မျိုးမှာသူမစိန်နိုင်တဲ့အချိန်သူရကမစိန်နိုင်တဲ့အချိန်မှာစိန်လေးလေးအကုသိုလ်တွေစိန်လေးလေးလို့ယူဆတယ်မကောင်းတာအမေတက်လဲဒီထဲမှာလာစိန်အဖေတက်မိလဲလာတာစိန်အကုသိုလ်တွေစေတော်ပြီးတာဖြစ်တယ်ဆိုဒီအယူအဆတွေမှန်တဲ့အယူအဆလားမှားတဲ့အယူအဆမှားတဲ့အယူအဆမကောင်းမှုတွေလုပ်ပါရင်းနဲ့အပြစ်မရှိဘူးเนาะဒီလိုစိန်လိုက်လို့ရှင်ပြီးပြီလို့ယူဆတယ်အဲ့ဒီလိုမှားရင်းတော့အယူအဆရှိတဲ့ပုံကမျိုးကိုကြတော့တိတ်ထီလို့သုံးရတယ်အယူအဆကိုတော့ဒိဋ္ဌိအဲ့ဒီအယူအဆကိုယူထားတဲ့ပုံကကိုတော့တိတ်ထီလို့သုံးတယ်เนาะဒါကြောင့်ကျမတို့မိစ္ဆာဒိဋ္ဌိအယူရှိသောသူကိုတိတ်ချီလို့သုံးပါတယ်။အဲတော့မြတ်စွာဘုရားလက်ထက်တော်မှာမြတ်စွာဘုရားမပွင့်ခြင်းတည်းကဖျားပွင့်နေဆိုတဲ့ကောလာဟလဒီနှစ်ပေါင်းတစ်ထောင်နဲ့ပေါ်လာပြီးသား။အဲ့ဒီအချိန်မှာဖျားမပွင့်ရင်လေဟိုမှာလည်းဖျားတုစုဒီမှာလည်းဖျားတုစုပေါ်လာတာမရှိဘူးလား။အဲ့ဒီမှာ၉ဘွယ်ကြတယ်တိတ်ချီဆရာကြီး၆ယောက်၉ဘွယ်ကြတယ်ဖျားကြီး၆ယောက်ပဲ။နော်၆စုလို့မပြောပါဘူးဖရာကြီး၆ယောက်เนาะအဲ့တော့အဲ့ဒီဖရာကြီး၆ယောက်ကအယူအဆအမျိုးစုံတွေရှိတယ်ပညာတွေသိကြီးလုံးလို့ပညာတွေကိုဘိုက်ထဲမှာထည့်ထားပြီးတော့ဒါတွေပညာတွေထွက်သွားမှဆိုလို့တန်ပြားကြီးနဲ့စီးထားတဲ့ပုံကိုယ်လည်းရှိပါရဲ့ဟုတ်တယ်เนาะအဲဓမ္မမေစီကပညာတွေသိအားကြီးတဲ့အတွက်ကြောင့်အဲ22ဆိုတာအညာကြီးတော့မပါပါဘူးเนาะအဲ့တော့တချို့ကြပြန်လို့ရှိရင်လည်းเนาะအကျိုးဆိုလို့ရှိရင်လည်းအမျိုးဟလာဒီအဝတ်တွေဝတ်ထားလို့ရှိရင်ဒါဒီတွေ့တာကဲ့နေတဲ့သဘောဆောင်ရင်ခန္ဓာကိုယ်ငှက်ွက်ရရတယ်အဲတော့ခန္ဓာကိုယ်မငှက်ွက်ဘူးဘာအဝတ်မှမဝတ်ဖဲနဲ့နေတဲ့ပုံစံတွေလည်းရှိကြတယ်အယူအဆမျိုးစုံပေါ့အဲ့ဒီအယူအဆမျိုးစုံတွေမှားတဲ့အယူအဆတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီအယူအဆတွေရှိတဲ့ပုံစံကိုတိတ်ထီလို့သုံးတယ်နော်အဲ့ဒီအယူအဆအဲ့ဒီတိတ်ထီတွေယူဆတဲ့အယူအဆကိုတော့မိစ္ဆာဒိဋ္ဌိလို့သုံးတယ်အဲ့တော့မိစ္ဆာဒိဋ္ဌိဆိုတာမာရင်သောအယူအဆမာရင်တဲ့အယူအဆဖြစ်တဲ့အတွက်ကြောင့်မောဟပါလာရင်လောဘပါပြီးတာ哦ဒါကြောင့်မောဟအမှန်တည်းမသိအောင်ဖုံးလွှမ်းထားတော့လောဘလည်းကောင်းလို့ရရာချင်းပြီးတော့နှစ်တက်တာလည်းလိုချင်တာလေလိုချင်တဲ့နေရာမှာမကောင်းတာတွေလုပ်ရင်အပြစ်ရှိတယ်လို့လည်းမသိအောင်ကဒီဒိဋ္ဌိကလုပ်ပေးထားတယ်အဲ့တော့ယုတ်တရားနန္တရားခန္ဓာပါပဲယုတ်နဲ့နန်နဲ့ပါပဲဆိုတော့လည်းမသိအောင်မောဟဖုံးလိုက်တယ်အဲ့တော့ယုတ်ဉာဏ်နဲ့အနေစာပဲဒုက္ခပဲအနတ္တပဲအတုပပဲဆိုတာမသိတော့တယောက်တယောက်ကိုယ့်ကိုယ်ကိုလည်းအတုပမမြင်သူ့ကိုယ်လည်းအတုပလို့မမြင်သူကလည်းကိုယ့်ကိုစလာကိုယ်နဲ့တွေ့တယ်ဟာကိုယ့်ရှင်ကပြင်ဆင်လာတဲ့ဟာအတုပကိုသူ့ပဖြစ်အောင်ပြင်လာလားမပြင်လားကိုဓမ္မမေရှင်တို့ရှေ့ရောက်လဲကျမကလည်းဘာလောက်လာတာလဲအတုပကိုသူ့ပလောက်လာဟုတ်လား ဒီလိုမလာခြင်းနဲ့အတုပါကိုသူ့ပါပြန်ရေချိုးလာတယ်ဘာလို့လဲအင်မြွေစားလဲလာတယ်ဆိုဓမ္မမိတ်ဆွေအားလုံးကသူ့ပါတွေဖြစ်အောင်လှုပ်လာတာအဲ့တော့သူ့ပါတွေလည်းလှုပ်လာတော့ပြင်ဆင်ပြီးသားမတင့်တဲ့တာကိုတင့်တဲ့အောင်ပြင်ဆင်ထားကြတာအကုန်လုံးအသေးသေးဟုတ်အတုပါကိုသူ့ပါဖြစ်အောင်ပြင်ထားတဲ့နေရာမှာနင်းနေတဲ့တောင်ပါတယ်သူ့ပါရသာဆိုတာဒါပဲနော်သူ့ပါရသာဆိုအလောင်းကောင်ကြီးပြင်မှမဟုတ်ဘူးဓမ္မမိတ်ဆွေတနေ့တနေ့သူအဲ့ဒီအလောင်းကောင်ကြီးပြင်နေမှသူ့ပါရသာအစ်စ်နေနေလေကိုကိုတိုင်းဒီလေသူ့ပါရသာအစ်စ်ကိုကိုအတုပါကိုပြင်တာတခါတလေအားမရတဲ့အတွက်ကြောင့်သူများအတုပါကောင်ပြင်လားမပြင်လားကိုချစ်တဲ့သူရဲ့အတုပါကိုမွေးထားတဲ့အတုပါပေါ့ဆတေးသေးလေးတွေလည်းနော်နှက်သေးသားတွေတုတ်ပေးတာဆိုပြင်လားမပြင်လားကိုမွေးထားတဲ့အတုပပေါင်းစာလေးတွေဆိုသဘောပေါက်ပါနော်နှစ်ချီတွဲလောင်းလေးတွေလည်းတင့်တယ်အောင်ပြင်းနေတနခါလေးလင်းပေးတယ်အဲ့ဒီတော့ကိုကသူ့ဘာရာစာတယောက်သေးမဟုတ်ဘဲနဲ့ခါလေးကန်ထရိုက်တဲ့အိမ်ကုန်းဆွဲထားတာရောမရှိဘူးလားရှင်းထားဘူးဒါပေမဲ့ပြင်လာစင်လာကြတယ်ဆိုအားလုံးစိတ်ထဲမှာသူ့ဘာလေးတွေအကုန်ဖြည့်တော့အဲ့ဒီလိုသူ့ဘာဖြစ်တော့မပြင်းတဲ့အတုပကိုမမြင်ထားဘူးသူ့ဘာပဲမြင်တော့ညစ်တဲ့ကြတယ်လိုချင်ကြတယ်စွမ်းလန်းကြတယ်သိခင်ကြတယ်သိခင်တဲ့အတွက်ကြောင့်ရအောင်ယူကြတယ်ရုပ်တရားနံတရားလို့လည်းမထင်ဘူးเนาะအမှန်လည်းမမြင်ဘူးငါတို့တစ်ပါးယောက်ျားမိန်းမလို့ပဲထင်တယ်ပုဂ္ဂိုလ်တ attva လို့ပဲထင်တယ်ဒါဒိဋ္ဌိတွေမှားရုံနဲ့အယူဆဒီဒိဋ္ဌိတွေအစွဲနဲ့မရဘူးရအောင်ယူလိုက်တယ်ရအောင်ယူတော့လေအချင်းချင်းကိုယ့်ရဲ့မတင့်တယ်တာတိတ်မမြင်စေရသေးဘူးဟုတ်တယ်လားဒါစီတစ်ခါတလေကြာရင်အိမ်မောကြနေတယ်ကိုနိုးတဲ့အချိန်မှာဆိုဘေးမှာအိပ်နေတာအာဓုပပုံစံပေါ်လာမပေါ်ဘူးလားပေါ်လာတယ်ဒါပေမဲ့လည်းခဏပါပဲเนาะအစပိုင်းတော့တိတ်မပေါ်ပါဘူးနောက်ပိုင်းတော့ကြာလေးကြာလေးပေါ်လေးလေးပေါ့နော်ဒါပေမဲ့လည်းတယောက်တယောက်ပြန်အပြန်ခွင့်လို့တာမခွင့်လို့ဘူးလားခွင့်လို့တာလေတဝီကရိုက်လို့တော့မြတ်စွာဘုရားအလောင်းတော်တော်မှာတိတ်တထမင်းသားဘဝမှာမောင်မရတော်ရရားဗိမာဒေဝီကိုမိဖုရဲ့ခောင်းကြီးနော်အဲ့ကမဟိတိမိဖုရဲ့ခောင်းကြီးမောင်မမိန့်တန်တော်4000နဲ့ခါကနီးတော်တုတ်တော်ရဏမင်းကြီးညနာ3000နဲ့အိုရင်းနာခြင်းတေးခြင်းနဲ့မမြင်အောင်တင့်တယ်လှပါတယ်အကုန်လုံးဖန်ဆင်းပေးထားတယ်ရနေတဲ့မာနီယာဖန်ဆင်းအပ်တဲ့သူ့အိုသူနာသူသေးနမိတ်သုံးပါးမြင်တဲ့အခါမှာတံဝေကရတယ်။ရယုံနေမကယွန်ရှာဆက်ဆုပ်တယ်။သို့တော်လည်းကာမဂုဏ်အာယုံကိုမျက်စတိုးပြီးတော့လေးစတိုးပြီးတော့ရှစ်စတိုးပြီးတော့ဖခင်ကြီးတော်ကစောင့်ကြည့်ပေးထားတဲ့အတွက်ကြောင့်စက်ကြဝရီမင်းပဲဖြစ်စီကြတာ။အိုးတော့ထွက်သွားမသွားစီခြင်း။နောက်ဆုံးနေတဲ့မာနီဖန်ဆင်းအပ်တဲ့ယဟန်ဆိုတာမြင်တော့ဘဝများစွာတန်တရားမှာလည်းအိုနာတိန်နဲ့ပတ်သက်ပြီးတော့တော့ထွက်ခဲ့တဲ့အဘိဝနလေးကထောက်ပံ့ပြုလိုက်တော့ယဟန်နဲ့ပြုတော်မယ်။ပြန်လာတယ်ပြန်လာပြီးတော့ကျင်းဆက်တယ်။အော်မြတ်စွာဘုရားအလောင်းတော်တိတ္တထမင်းကြီးကျင်းဆက်နေတော့ငါတို့တီးတာမဟုတ်တာခုံနာလေးလဲအလကားပဲဆိုတော့မမမိတ်တန်ရံရီတော်တွေအကုန်လုံးကလည်းစောင်းလေးပိုက်ပါလေးပိုက်နေစောစောဆီဆီအိတ်တော့အဲ့ဒီမြင့်တန်းကောင်ရံလာပဲမြတ်စွာဘုရားအလောင်းတော်ကနိုးတယ်ခါမှာအရင်တော့ကမတင့်တယ်လားတခါမမြင်ဘူးအခုတော့ကြည့်လိုက်တော့ငမ်းမရင်တစ်ခုလုံးဒီတုတ်တန်တစားပြင်လို့မြင်လားမမြင်ဘူးလားဝလဲတော်တွေကြည်တဲ့သူကပြီးတခုခုတခဲခဲဟောက်တာတွေကဟောက်သွားချိတ်တဲ့သူကချိတ်เนาะကြောင်ရမ်းတဲ့သူတွေကြောင်ရမ်းအာတုတ်တန်တစားပြင်လို့မြင်ပြီးသက်သက်ရွံချတဲ့အတွက်ကြောင့်အဲ့ဒီနေပဲတော်ချက်တော့သူတော်ကောင်းကြီးတွေကတော့အဲ့ဒီလိုတထိုင်နေတာနဲ့တချိန်နေတာနဲ့တော်ချက်ပါလေကျမတို့ကကြတော့အဝိဇ္ဇာကဖုံသူလဲအတုပါငါလည်းအတုပါအတုပါအချင်းချင်းချင်းပြီးသူ့ပါလိုပဲပြန်တင်လာပါပဲအဲ့ဒါဒီအဝိဇ္ဇာဖုံးတာအဲ့ဒီပေါ်မှာငါတို့တစ်ပါးယောက်ျားမိန်းမလို့ချင်မှတ်မှားနေတယ်မှားရင်းနဲ့ယူစားသည်ဒိဋ္ဌိမှားရင်းနဲ့အပေါ်မှာတခါတည်းရန်ကြတော့လေမှားရင်းယူစားမဟုတ်တော့လဲအနှံ့နှံ့အောင်မောဟဖုံးထားတဲ့အကြောင်းလောဘကလည်းကြီးမြတ်ပြီးသားဆိုတော့ဒီပေါ်မှာငါတည်လှပါလားလို့ထင်လားမထင်လားကျမတို့မြတ်စွာဘုရားလက်ထက်တော်မှာလက်ရာရန်အဲ့ဒီအကတာဝိကာမကြီးဖြစ်လာမယ်ခေမထေရီရဲ့လို့ဖြစ်လာမယ်ခေမမိဖုရားကြီးခေမမိဖုရားကြီးကဘသူ့ရဲ့မိဖုရားကြီးလဲမသိဘူးဟမ်ဆက်ဇေနိတာကဘယင်ကြီးရဲ့မိဖုရားကြီးဆိုတော့အသာတသက်နဲ့ရောမျိုးတော်လာမယ်ဟောရင်သာရဇာကြောင့်ညာအဲ့လိုရောတာအသာတသက်ရဲ့နေတော်ကဝေဒဟိမိဖုရားမတူးနော်တချို့လိုသွားရောတယ်နော်အဲ့ဒါမဟုတ်ဘူးနော်ကျုံတော့ခေမာမိဖုရားကြီးဒီအင်မတန်အလှနဲ့ပတ်သက်ရင်ကြံ့ဆန့်ရှားပဲအဲ့တော့မြတ်စွာဘုရားထံတော်ဘာကိုသူဘရောမှမတော်ဘာဆိုသူကြားနေမြတ်စွာဘုရားဒီခန္ဓာကိုယ်နဲ့ပတ်သက်ရင်မตายရမတင့်တဲ့သဘောတွေဟောတယ်နော်အနန္တမြတ်ကိုဆက်ဆုပ်ရင်းချပွဲလို့ပြောနေကြအောင်သူ့ကိုအဲ့လိုပြောမှဆိုလို့သူမတော်အောင်အဲ့တော့ဗိမိတာရာနင်းကြီးကတာမင်းညံ့မှာမဟုတ်တာနော်တော်ဒါဗန်တကရာကံအဆင့်ဆင့်တက်လာပြီအရိယာတပည့်ကြီးဖြစ်နေပြီဆိုတော့ခေမမီဗျာကြီးကိုဖရာအမိခံမအောင်ရောက်စီခြင်းလေရောက်စီခြင်းနဲ့ပြောင်းမြတ်စွာဘုရားတည်င်းတုံးနေတဲ့ဝိလူဝင်ကျောင်းတော်ကြီးကဘလောက်တောင်မှသာယာပါတယ်လှပပါတယ်ဆော်ရီရာဇဂျူနော်ရာဇဂျူ ရာဇဒုမန်ဒီတော်ဝန်တောင်းတော်ကြီးကဘလောက်တောင်တာရပါလဲဆိုတာတခါလဲစာရီတီကုန်းပြီးတော့တချင်းနေစိုးသေးတယ်နန်းမမှာပုံနာဒီနာဆိုအဲ့ဒီနန်းတော်ကြီးကဒီတောင်းတော်ကြီးဘလောက်တောင်တာရတယ်ဆိုတာကြားတဲ့အတွက်ကြောင့်အဲ့ဒီကိုရောက်ရောက်အောင်เนาะအဝတီကြီးဇာရာဇဒုစွာအနာတဝင်တတိယကြီးလှူထားတာเนาะအနာထပင်ဒီကအနာတဝင်တတိယကြီးကဇေတမင်းသားထံကနေပြီးတော့ညီဥယင်တော်ကြီးကိုဆက်စစ်ကလေးပေးဝယ်တာပေးပြီးတဲ့အခါမှာဆက်စစ်ကလေးဖြစ်တာလဲဇေတမင်းသားမယောင်းဘူးเนาะမယောင်းတာကိုဘလို့နောက်ဆုံးမှယောင်းလဲဆိုရင်ဒီဥယင်ကြီးအပြည့်ရွှေတင်းကားပြားတွေကိုထိဆက်အောင်ခင်းထားခင်းထားပြီးမှအဲ့ဒါတန်ဖိုးပဲဆိုတော့အဲ့လိုထိဆက်အောင်ခင်းလိုက်တာအလုံးပြန်ပေါင်းတော့ဆက်စစ်ကလေးအဲ့ဒါလေးကိုရှင်းလင်းရတာဆက်စစ်ကလေးကျောင်းဆောက်ရတာဆက်စစ်ကလေးအလုံးပေါင်း54ကလေးချန်နေအဲ့တော့ဇေဒဝန်ကျောင်းတော်ကြီးကအင်မတန်ကိုထူးခြားတယ်ဆိုတော့တချင်းနေတော့ခင်နာမီလေးယာကြီးကမတိမတာလေးသွားတယ်သွားလိုက်တဲ့အချိန်ကျတော့မှသူကသူ့ကိုယ်သူတိတ်လာတယ်ဆိုအလှမှန်ကြီးအင်မတန်တက်တယ်ဒါကိုပြောတာမာနအကြောင်းပြောချက်အလှမှန်ကြီးအင်မတန်တက်တယ်နောက်ပြီးငါကရိုးရိုးတန်တန်ပုပ်ကိုမဟုတ်ဘူးနော်မိဒီရဲ့ခေါင်းကြီးဒါဖခင်ရဲ့လက်ရာတော်ရံနော်ပညာရမှာအေတတဲ့ရမယ်သာဝိတာမကြီးဖြစ်နေပုံပုံတော့ဒါတော်မှမမာနတက်နေတော့အဲ့တော့မြတ်စွာဘုရားထံတော်ပါဟုတ်ရှိနေမှမသိဘူးသွားရင်လည်းဒီမတဝန်ကျောင်းတော်ရင်နာသွားရင်လည်းမြတ်စွာဘုရားရှိနေဒီနေ့ခေမာမိဗျာကြီးကျွတ်တန်းဝင်မယ်နေ့ပဲအဲ့တော့အဲ့ဒီအချိန်မှာခေမာမိဗျာကြီးတဲ့အစပေါင်းများစွာလှပတယ်နေမိကအမျိုးသမီးရုပ်ကလေးဖန်ဆင်းထားတော့လှမ်းကြည့်လိုက်တော့သူကအလှအင်မတန်ကြိုက်တာဟုတ်အဲ့ဒီမင်းသမီးလေးအင်မတန်လှတယ်ရက်ချက်မြန်ကြည့်ပါအောင်မြတ်စွာဘုရားအလှမကြိုက်ဘူးလေပြောသေးတယ်သူ့နားမှာငားတဲ့ကောင်အစပေါင်းများစွာလှတယ်မင်းသမီးလေးချလို့အဲ့တော့အဲ့မင်းသမီးလေးကိုကြိုက်တဲ့အတွက်ကြောင့်အနာရောက်တယ်။ရောက်ရင်းနဲ့ဒါဓမ္မမင်းဆိုလို့သိသေးတာပဲ။အစင်းစင်ဖြန့်စင်းပြလိုက်ဒီမှာအဲ့ဒီမှာအိုရာနာတာသိတာမြင်ပြီးတော့မှအဲ့ဒီမှာတန်ဝေကနေရတယ်။အဲ့တော့ပြောလို့ရင်ကအမှန်တရားကိုမသိတဲ့သူကဒီရထားတဲ့ခန္ဓာကြီးကိုအလှနဲ့ပတ်သက်ရင်လည်းမှန်တက်တယ်။ခန္ဓာနဲ့ပတ်သက်ရင်လည်းမှန်တက်တယ်။နော်ဒါဓမ္မမင်းဆိုလို့မြင်တာပညာနဲ့ပတ်သက်လို့လည်းမှန်တက်တယ်။ဒါကြောင့်မာနဆိုတာထောင်လွှားတက်ကြွတယ်တဘာဝရှိတယ်။ထောင်လွှားတက်ကြွတယ်အဲ့ဒါကြောင့်အဲ့ဒီမာနဝင်လာလို့ရှိရင်ခြေပြားတည်မြင်မှမထီတော့ဘူးခက်ကြွကြွလျှောက်နေရှိတယ်အဲ့တော့ခြေပြားမြင်မထီအောင်ဟုတ်လားခြေပြားထောက်လျှောက်နေဆိုတာမာနပဲနော်ကောလန်ထောင်ပြီးတော့နေတာလေမာနစားလိုက်တာနော်မကြီးကြတော့ရေမထိုးရသေးဘူးအတန်အမာနတန်လေနော်ဒီမှာမေးစင်ညာဒါကျွန်တော်တို့မာနဒါကြောင့်မာနမှာသုံးစားရှိတယ်တဲ့ဟီနမန်မြစည်းမှမန်ပဏိဒမန်မန်သုံးပါရှိတယ်နော်ဟီနမေဇိမာပဏိဒဒါကြောင့်ဟီမာနတရားစိုးပုံလေးကိုပြောချင်လို့ပါဟီနဆိုအညံ့စားမေဇိမာဆိုအလတ်စားပဏိဒဆိုတာအမျက်စားမန်ဆိုတဲ့မာနမာနကနေပြီးတော့မာနကိုအပတ်တင်လိုက်တော့ဘာဖြစ်လဲမန်မန်ဟုတ်ပြီနော်မန်ဒါကြောင့်မန်မာနမာနသာထောင်လွှားတာနော်ထောင်လွှားတက်ကြတယ်မာနအမျက်စားမှလည်းဖြစ်တယ်အလက်စားမှလည်းဖြစ်တယ်အမျက်စားမှလည်းဖြစ်တယ်ဒါကြောင့်ဥစ္စာပစ္စည်းတွေပြည့်စုံမှပညာတွေပြည့်စုံမှဓနတွေပြည့်စုံမှအလှတွေပြည့်စုံမှအမျိုးတွေမြင့်မှမန်လို့မထင်နဲ့အလက်တန်းစားလည်းမန်ရှိတာလေဘာမှမရှိတဲ့သူကလည်းမန်ရှိတယ်အဲ့မန်ကတတ္တဝါတွေအလုံးကို၆ချက်ပြည့်တယ်ဒါကြောင့်ပြောလို့ရှိတယ်အစင်းနဲ့ပတ်သက်၍ဇနနဲ့ပတ်သက်၍အကုန်လုံးပြည့်စုံတဲ့သူကလည်းငါးလောက်ချောတဲ့သူငါးလောက်ချမ်းသာတဲ့သူငါးလောက်ပညာတတ်တဲ့သူငါးလောက်ချွေရန်ပေါ်တဲ့သူမရှိဆိုပြီးမန်တက်တယ်လို့အလက်တန်းစားလူကလည်းအိုးတို့ကဘုသူ့အရေးဆိုင်လို့တို့လည်းစားနိုင်တောက်နိုင်မှာပဲဆိုပြီးတော့လည်းမန်တက်တာပဲဘာမှမရှိဘဲနဲ့ခွက်လက်ဆွဲပြီးတောင်းစားနေတဲ့သူကလည်းခွက်ခောက်ပြီးတော့ဘုသူ့ဘယူဆိုင်လို့ဆိုပြီးမန်တက်လားမတက်ဘူးလားထက်ကြပဲဒီမှာမျိုးဆိုဒါကြောင့်မာနဆိုရယ်တရားသည်အင်မတန်ဆိုးတဲ့တရားခရီးမာနသည်ဘယ်ကြမှာပင်နိုင်လဲဆိုအနာဂံကောင်မာနရှိသေးတယ်ယဟန္တာအကြာမှာပြုတ်တာရှင်ဒါကြောင့်မာနကြီးတဲ့အခါမှာမမှားတင်တာလေမှားကြတဲ့ကြောင့်မာနကြီးတဲ့ပုံကုန်များသည်အမျိုးယုတ်အမျိုးညံ့ဘဝကိုရောက်တာမာနလက်ဖြစ်ကြဒိဋ္ဌိရဲ့သဘာဝကတော့မှားယွင်းအောင်လုပ်တယ်သူတို့ဒီလောဘရဲ့နောက်လိုက်တွေဖြစ်တဲ့အတွက်ကြောင့်သူတို့ဒီလောဘမှုစိတ်လောဘရှင်နဲ့ခေါင်းဆောင်ကြီးရှင်နဲ့လောဘမှုစိတ်၈ပါးတည်းက၄ပါးစီကို control ဆွဲထားကြတယ်ဒိဋ္ဌိစေတသိက်ဒီဘယ်မှာရှင်လဲဆိုရင်ဒိဋ္ဌိကတ္တသံတယုတ်စိတ်ဒိဋ္ဌိနဲ့ရှင်တဲ့စိတ်တွေမှာဒိဋ္ဌိရှင်တယ် ဟုတ်တယ်ဒါကြောင့်ဒိဋ္ဌိကတပံပြုတ်ဆိုတော့ဒိဋ္ဌိစိတ်တစ်သိချက်လေးတိုက်တာပေါ့ဒါကြောင့်ဒိဋ္ဌိရှင်နေစိတ်ဒါကြောင့်ဒိဋ္ဌိကတပံပြုတ်စိတ်ဒိဋ္ဌိစိတ်တစ်သိတည်းအပြစ်တွေလည်းလုပ်သေးတယ်အပြစ်မရှိဘူးလေယူစားတယ်ဒိဋ္ဌိကတပံပြုတ်စိတ်သောမနတာနှစ်ပါးဥပိ္ပခာနှစ်ပါးမှာရှင်နေမာနကဒိဋ္ဌိမရှင်နဲ့ပြန်နေတယ်ဒိဋ္ဌိကတဝိပယုတ်စိတ်နှစ်ပါးမှာရှင်နေအဲ့ဒီလောတိစေတသိက်သုံးပါးမှာခရီးလောဘကလည်းလေအစ်င့်နေကွဲထွက်သွားတယ်။ကာမဂုဏ်အာယုန်လေးပေါ်မှာကာမဘုံမှာတွေ့တာတဲ့လောဘကိုကာမတဏှာလို့သုံးတယ်။ဒါလေးစဉ်းစားဒါတရားတွေတော်နေရင်းနေတဲ့သူဆိုကြားဘူးပါလေ။နောက်တစ်ခုရူပဘဝတွေကိုနှစ်သက်တာကိုရူပတဏှာလို့သုံးတယ်။အရူပဘုံဘဝတွေနှစ်သက်ရင်အရူပတဏှာလို့သုံးတယ်။အဲ့ဒီတော့ဒီလောဘဆိုတဲ့ဒီတဏှာကိုပေးကြတဲ့နေရာမှာသွားမေးစင်များဒါလေးကိုပြောခဲ့လိုက်မှာပေါ့နော်အာဟုတို့ဒီစေတသိက်ဒီလောတရီခေါင်းဆောင်နဲ့လောဘခေါင်းဆောင်နဲ့လောတရီစေသိက်သုံးပါးမှာတောကြပတ္တိမဲ့ရရင်ဒိဋ္ဌိပယ်လိုက်နိုင်တောကြပတ္တိမဲ့မှသာလေဒိဋ္ဌိပြုတ်တယ်ဒီမှာမေးစင်များဟုတ်ပြီနော်သက္ကရာဂါမိမဲ့ရတယ်ကျန်တာကမပယ်နိုင်အနာဂါမိမဲ့ရရင်အဲ့ဒီခဲကတဏှာတွေကလောဘသုံးခုတွေကကာမတဏှာဖြစ်သွားတယ်။မတဏှာပယ်လိုက်နိုင်တယ်။ဘာလို့မပယ်နိုင်လဲဆိုအနာဂံကြီးဖြစ်နေတာတော့မှကာမတဏှာပဲပယ်တယ်နော်။ဒါကြောင့်အနာဂံဖြစ်လို့ရှိရင်အနာဂံဘဝကိုပူပြောက်သွားတဲ့ပုဂ္ဂိုလ်တို့တည်နော်အိညာတီထောင်တဲ့ပုဂ္ဂိုလ်ဆိုရင်တော့မှဇနီးခင်မပေါင်းသိခြင်းမရှိတော့ကာမတဏှာပယ်လိုက်တဲ့အတွက်ကြောင့်မောင်နှမလိုပဲနေတယ်။ဒါကိုပဲတရားတော်တန်ခါတော်ကြီးတရားလို့ပြောဆိုနှစ်ပင်ခွာတယ်လို့ပြောမယ်နှစ်ပင်မပူတော့ဘူးနှစ်ပင်ခွာလိုက်ပြီဟုတ်တာမောင်လုံးညီမလိုပဲဒါအနာဂံဖြစ်ရင်ကာမတဏ္ဍာပဲသို့တော်လည်းအနာဂံဖြစ်တဲ့အတွက်ကြောင့်ကာမတဏ္ဍာပဲတဲ့အတွက်ကြောင့်ကာမဘုံလုံးဝမလာတော့ဘယ်သွားပြီလဲအနာဂံဖြစ်တော်လဲရူပတဏ္ဍာအရူပတဏ္ဍာမာနမပင်နိုင်တဲ့အတွက်ကြောင့်သူတို့ကဗြဟ္မဘုံကြီးသွားနေတော့မယ်အဲယဟန္တာဖြစ်သွားပြီအရဟတမေကြမှာကျန်နေတယ်ရူပတဏအရူပတဏမာနတွေအကုန်ပြုတ်တာဒါကြောင့်မာနကြီးတယ်ဆိုတာစီယဟန္တာဖြစ်မှာမာနပြုတ်ပါတယ်ဆိုပြီးတော့ကျွတ်မထားနဲ့ဟာဒီမာနတွေအမျိုးယုတ်အမျိုးညံဘဝပညာမတက်တဲ့ဘဝအစင်းမလာတဲ့ဘဝတွေအကုန်ပို့တယ်ဒါကြောင့်အလှနဲ့ပတ်တဲ့မှန်ကြောင့်အလှမရှိတယ်ဟာလားတင်စပါပြီးတော့လိုမျိုးမင်းကူတာလိုမျိုးရုပ်ဆိုးတဲ့ဘဝတွေရောက်ကုန်တာဒါတွေပဲမာနရဲ့စွမ်းအားတွေဒါကြောင့်အာဟုတုစေတသိက်တွေကမောစုတ်စေတသိက်၄ပါးရောတရိစေတသိက်၃ပါးဒီနေ့ဒီလောက်နေရက်ပါမယ်နောက်တစ်ပတ်ကျွန်တော်တို့ရှင်းနာကြပါစေကျွန်တော်စေတသိက်တွေနဲ့ပတ်သက်ပြီးတော့အဓိပ္ပာယ်တွေကိုနေလာတဲ့နေရာမှာစေတသိက်52ပါးရှိတဲ့ခြေကကျွန်တော်တို့အာဟုတုစေတသိက်14ပါးရောက်နေပါပြီ။အာဟုတုစေတသိက်14ပါးမှာလည်းပြီးခဲ့တဲ့ရက်တွေကကျွန်တော်တို့လောဘစေတသိက်ဒိဋ္ဌိစေတသိက်ပြောခဲ့ပြီးဖြစ်ပါတယ်။မာနနည်းနည်းလေးပြန်ညွှန်ပြပါမယ်။လောဘဆိုတာဒီအာယုန်နေနဲ့ပတ်သက်တဲ့အခါမှာညှိတွေကန့်ကြီးတဲ့သဘောအလိုရှိတဲ့သဘောရှိပါတယ်။ဘာလို့လိုရှိလဲလို့ပြောရင်ကာမဂုဏ်ဆိုင်ရာအာယုန်နေကာမဆိုင်ရာအာယုန်နေကာမအာယုန်လို့လည်းသုံးပါတယ်ကာမအာယုန်တို့သည်တတဝရရဲ့စိတ်တွေကိုညှိကပ်ကြွေကြစေတဲ့သဘောရှိပါတယ်ဒါကြောင့်ဒါကိုကာမဂုဏ်အာယုန်လို့လည်းသုံးပါတယ်ကာမအာယုန်ဒီဘယ်နှပါးရှိလဲလို့ပြောရင်ကာမအာယုန်ဒီ5ပါးလို့လည်းပြောလို့ရပါတယ်6ပါးလို့လည်းပြောလို့ရပါတယ်အဲ့ဒီမှာ၅ပါးဆိုတာဗာလေလို့ပြောရင်အစင်းအတန်အနတ်အရသာအတွေ့အထိဆိုတဲ့ရူပယုံတဒါယုံခန္ဓာယုံရတ္တယုံဖုဒ္ဓပါယုံဒီအာယုန်တွေဒီတတ္တဝါတွေရဲ့စိတ်အစင်းမှာလောဘဒေါသမောဟအစရှိတဲ့ကိလေသာတွေကိုဖြစ်စေနိုင်ပါတယ်ဒါကြောင့်ဒါကိုကာမအာယုန်လို့တက်ပါတယ်အဲ့ဒီကာမအာယုန်တွေဒီတတ္တဝါတွေရဲ့စိတ်အစင်းကိုလောဘဒေါသအစရှိတဲ့ကိလေသာတွေဖြစ်စေနိုင်တဲ့ဆိုင်ရင်ရှိတဲ့အတွက်ကြောင့်သူ့မှာဂုံလို့လည်းသုံးပါတယ်။ဒါကြောင့်ကာမဂုံအာယုန်လို့ပဲပြောပြောကာမအာယုန်လို့ပဲပြောပြောအတိအကျပြောရင်၅ပါးပါပဲ။အဲ့ဒါတွေနဲ့ပတ်သက်တဲ့အစဉ်အပန်အနှံ့အယားကအတွေ့အထိအာယုန်တွေနဲ့ပတ်သက်ပြီးတော့တွေးကြံစဉ်းစားတာဆိုရင်ဒါဓမ္မယုံမှထည့်မယ်ဆိုရင်ဓမ္မယုံဆိုတဲ့တဘာဝကတော့ ကာမနဲ့ဆိုင်တဲ့ဓမ္မယုံလည်းရှိတယ်ရူပအရူပနဲ့ဆိုင်တဲ့မဟေတုဓမ္မယုံတွေလည်းရှိတယ်နိဗ္ဗာန်နဲ့ဆိုင်တဲ့ဓမ္မယုံလည်းရှိတယ်ပြဉ္ညာနဲ့ဆိုင်တဲ့ဓမ္မယုံလည်းရှိတော့ဓမ္မယုံဆိုတဲ့တရားကတော့အကျယ်ဆုံးဖြစ်ပါတယ်အဲ့ဒီဓမ္မယုံအကျယ်ဆုံးတဲ့ကကာမနဲ့ဆိုင်တဲ့အာယုံတွေနဲ့ပတ်သက်ပြီးတွေးကြံတာပါထည့်ခဲ့မယ်ဆိုရင်တော့ကာမဓမ္မယုံမှာထည့်ရင်ကာမအာယုံ6ပါးလို့သုံးပါတယ်။ဒါပေမဲ့အတိအကျပြောကြမယ်ဆိုရင်ဓမ္မယုံကသိပြီးတော့တခြားခြားအာယုံနဲ့ရောသေးတယ်။ပြန်တဲ့ရူပတတ္တခန္ဓာရတ္တဖုဒ္ဓဘကတော့ကာမတတ္တဖြစ်တဲ့အတွက်ကြောင့်ဆရာတော်သမတော်တွေတရားဟောတဲ့ခါမှဖြစ်စေစောင့်ဒီမှဖြစ်စေကျွန်တော်တို့ကာမအာယုံ5ပါးလို့လည်းတွေ့ခြင်းတွေ့မယ်ကာမအာယုံ6ပါးလို့လည်းတွေ့ခြင်းတွေ့မယ်ဓမ္မမင်းစုရာဒါသဘောပေါက်ပါပါမယ်အဲ့ဒီကာမကာမအာယုံတွေနဲ့တွေ့တဲ့အခါကျရင်လောဘရဲ့တဘာဝကဘာဖြစ်တတ်လဲဆိုရင်ညစ်ကက်တယ်ညစ်ကက်တယ်တွေ့တာတယ်သူ့ရဲ့စကားလုံးတွေကနောက်တစ်ခါလိုခြင်းတယ်နှစ်သက်တယ်သူ့ရဲ့လောဘရဲ့ဒီဂရီတွေပေါ့နှစ်သက်တယ်လိုချင်တယ်နှစ်သက်တယ်ဆွဲလန်းတယ်ချစ်ခင်တယ်ဒါတွေအကုန်လုံးဒီလောဘရဲ့တဘာဝပါပဲဒါကြောင့်ဒီနေရာမှာကျေးဇူးတော်ရှင်မြတ်စွာဘုရားကလောဘရဲ့တဘာဝဒီညစ်ကကြွတာတာကိုမြောက်နေစီဥပမာနဲ့ပြခဲ့ပြီးဖြစ်ပါတယ်အဲ့တော့လောဘဒီခေါင်းဆောင်ကြီးဖြစ်ပါတယ်ခေါင်းဆောင်ဖြစ်တဲ့လောဘစေတသိက်ဒီဒီစိတ်ကဒီစိတ်တိတ်တွေကခြေလေလိုက်တဲ့အခါမှာဘာစိတ်ဖြစ်သွားလာနိုင်လဲဆိုရင်လောဘအရင်ခံတဲ့စိတ်တွေဖြစ်လာတဲ့အတွက်ကြောင့်လိုချင်တတ်မဲ့တဲ့ဒီလောဘစိတ်တိတ်ခြေလေတဲ့အတွက်ကြောင့်လောဘစိတ်တိတ်အရင်ခံတော့လောဘမှုစိတ်ရှစ်ပါးဖြစ်လာတဲ့အတွက်ကြောင့်လောဘစိတ်တိတ်ဘယ်မှာရှင်လဲလို့တရုတ်တဘာဝနဲ့ပြောရင်လောဘစိတ်တိတ်ဒီလောဘမှုစိတ်ရှစ်ပါးနဲ့ရှင်ပါတယ်လို့ကျွန်တော်တို့ကြည့်ခဲ့ရတယ်။လောဘစိတ်တိတ်ရှင်နဲ့လောဘမှုစိတ်ရှစ်ပါးလို့ပြောတဲ့အတွက်ကြောင့်လောဘမှုစိတ်ရှစ်ပါးကိုကျွန်တော်တို့ကတရုတ်ခွဲလိုက်လို့ရှင်သောမနတက4ပါးဥပိ္ခာက4ပါးမှတ်မိပါမယ်နော်။အာသင်္ခာရိကက4ပါးသတင်္ခာရိကက4ပါးလောဘမှုစိတ်ရှစ်ပါးနောက်တမီခွဲလိုက်လို့ရှိရင်ဒိဋ္ဌိကတ္တသံတယုတ်ဆိုတဲ့မှားရင်းနဲ့အယူအဆနဲ့ရှင်ပြီးတော့လိုချင်တာလိုတော့လိုချင်တယ်ဖြစ်လဲနေတတ်တယ်ဆွဲလဲဆွဲလဲနဲ့ချစ်လဲချစ်ထင်တယ်ဒီအာယုန်တွေနဲ့ပတ်သက်ပြီးတော့ခံစားနေတာလိုချင်နေတာအပြစ်မရှိဘူးလို့ယူဆပြီးဖြစ်တဲ့လောဘမျိုးကြတော့ဒိဋ္ဌိကတ္တသံတယုတ်မှားတဲ့ယူဆနဲ့ရှင်တယ်လိုချင်နေတတ်တဲ့သဘာဝတွေလည်းရှိနေတယ်ဒါတွေဒီမကောင်းဘူးဆိုတာလည်းသိတယ်ကောမပင်နိုင်သေးလို့ဒါဒီအာယုန်နေနဲ့ပတ်သက်လို့ရှင်မစွန့်လွတ်နိုင်သေးလို့ဒါဒီကာမဂုဏ်အာယုန်တွေကယုံမထွက်နိုင်လို့ဒါဒီအစင်းအတန်အနဲ့အရတာအတွေ့အထိတွေခံစားတယ်ဒီအစင်းအတန်အနဲ့အရတာအတွေ့အထိတွေရရရကြောင်းပစ္စည်းဝတ္ထုစည်းစားဥစ္စာတွေလည်းရှာကြတယ်ဒီအစင်းအတန်အနဲ့အရတာအတွေ့အထိတွေနဲ့ဖွဲ့စည်းကြတယ်ပုဂ္ဂိုလ်တတ္တဝါတွေနဲ့လည်းအတူရှင်တွဲပေါင်းတင်းဆက်ဆံနေကြတယ်ဒါပေမဲ့ဒါတွေဒီလိုချင်နေတဲ့တွဲတာနေတဲ့သဘာဝသည်မကောင်းဘူးအပြစ်ရှိတယ်လို့တော့သိထားတယ်အဲ့ဒီလိုနည်းနဲ့လောဘဖြစ်ကြကြရင်တော့မှားရွေးတဲ့အယူအဆနဲ့မရှင်မဲဖြစ်တဲ့လောဘဖြစ်တဲ့အတွက်ကြောင့်သူ့ကိုဒီကြည့်ကြတာဝေးပြီယောကျွန်တော်ခြုံပြောလိုက်လို့ရှိရင်မကောင်းမှန်အပြစ်ရှိမှန်မသိဘဲနဲ့ဖြစ်တဲ့လောဘမှုစိတ်အပြစ်ရှိမှန်သိပါတော့လဲမစွန့်လွတ်နိုင်သေးတဲ့အတွက်ကြောင့်ဖြစ်နေတဲ့လောဘမှုစိတ်ဆိုပြီးတော့လောဘမှုစိတ်မှာနှစ်မျိုးရှိတယ်ဒိဋ္ဌိကတ္တတန်မြုပ်လောဘမှုဒိဋ္ဌိကတ္တဝေးပြုလောဘမှုအဲ့ဒီတော့မှားရင်းနဲ့အယူအဆနဲ့မရှင်မဲနဲ့လောဘဖြစ်တယ်ဆိုတဲ့အဆင့်ကတော့ဒိဋ္ဌိကတ္တဝေးပြုလောဘမှုဆိုတာတော့တောတာဘန်းနေသက္ကရာကံနေအနာဂတ်နေတော့မှဖြစ်နေတဲ့လောဘတွေလေဒိဋ္ဌိကတ္တံပယုဆိုတာတော့တောတာဘန်းသက္ကရာကံအနာဂတ်မဖြစ်တော့တဲ့လောဘတွေလေနောက်ထာလေးသိထားဖို့ကျွန်တော်တို့ပုထုဇဉ်တွေကြတော့လောဘဖြစ်ကြတဲ့နေရာမှာများသောအားဖြင့်အပြည့်ရှိမှန်းတော့မသိဘဲနဲ့ဖြစ်ကြတဲ့လောဘဒိဋ္ဌိကတ္တံမျိုးလောဘတွေအများကြီးပဲအခုလိုသင်လိုက်ကြားလိုက်တဲ့အခါမျိုးတရားတွေနားလာတဲ့အချိန်ကိုယ်စိတ်ကလေးကိုကုသိုလ်အကုသိုလ်ဖဲ့သိနေတဲ့အချိန်မျိုးကြရင်တော့ကိုယ်ကျမတို့ရဲ့လောဘဒီဂရီကတန်ပြုတ်လောဘကနေဝိပုတ်လောဘညော့သွားတယ်ညော့တော့လဲတတိမထားလိုက်တာနဲ့တန်ပြုတ်လောဘပြန်ဖြစ်တယ်ဒါကြောင့်ဒါလေးကိုမြင်ရမယ်လောဘစိတ်တိတ်ရှင်သောစိတ်ကိုပြောပါဆိုရင်လောဘမှုစိတ်ရှစ်ပါး၌ရှင်မာဤလို့စုံရိုးလေးကိုတာမင်ညစာကြက်တယ်လို့မကြက်သေးနဲ့လောဘမှုစိတ်ရှစ်ပါးဆိုတာတန်ပြုတ်လောဘရှိမယ်ဝိပုတ်လောဘရှိမယ်ဒီနှစ်ခုစလုံးမှာဘယ်လောဘဖြစ်ဖြစ်ခေါင်းဆောင်ကြီးလောဘကတော့အကုန်လုံးချက်လဲတယ်လို့သဘောပေါက်ပါပြီဟုတ်ပြီနော်နောက်တစ်ခါဒီခေါင်းဆောင်ကြီးလောဘရဲ့နောက်လိုက်ကြတော့သူကနှစ်မျိုးရှိလာမယ်အဲ့ဒါက မှားယွင်းတဲ့အယူအဆဆိုတဲ့ဒိဋ္ဌိစေတသိက်ဒိဋ္ဌိစေတသိက်ဆိုတဲ့အတွက်ကြောင့်မှားယွင်းတဲ့အယူအဆအယူဒိဋ္ဌိဆိုတဲ့သကလုံးလေးရိုးရိုးလေးတခြားနေရာမှာတွေ့မယ်ဆိုရင်တော့ဒိဋ္ဌိဆိုတာဒီအယူအဆတက်တဲ့ပဲဖြစ်မယ်အဲ့ဒီအယူအဆကိုကြည့်ရင်နှစ်မျိုးရှိမယ်တဏ္မာဒိဋ္ဌိရဲ့မိစ္ဆာဒိဋ္ဌိအခုဥစ္စာကအကုသိုလ်စေတသိက်နေရာမှာလာနေတဲ့တွေ့နေတဲ့ဒိဋ္ဌိဖြစ်တဲ့အတွက်ကြောင့်ရင်းနှထားတော့လေကိုကသိရမှာဒါမိစ္ဆာဒိဋ္ဌိမှားယွင်းတော့အယူအဆမှားယွင်းတဲ့အယူအဆဆိုတာဘာတွေလဲလို့ပြောရင်ရုပ်တရားနံတရားတော့ခွဲခြားပြီးတော့မသိနိုင်ဘူးဒါလည်းမှားယွင်းတဲ့အယူအဆကုသိုလ်အကုသိုလ်တွေလည်းခွဲမသိကုသိုလ်အကုသိုလ်ဆိုတဲ့တရားတွေရှိနေရင်အကုသိုလ်ဆိုတာမကောင်းတဲ့အကြောင်းအပြစ်ရှိတဲ့အကြောင်းမကောင်းတဲ့အကြောင်းအပြစ်ရှိတဲ့အကြောင်းတွေလို့ရင်မကောင်းချိုးတွေရအောင်မယ်ဆိုပြီးအကုသိုလ်ရဲ့အကုသလဝိဘက်ရဲ့ဆိုတဲ့ကံကံရဲ့အကျိုးကုသိုလ်ဆိုတာကောင်းတဲ့အကြောင်းအပြစ်ကင်းတဲ့အကြောင်းဒီအကြောင်းတွေလို့လို့ရှင်ကောင်းချိုးဆိုတဲ့ကုသလဝိဘက်လာမယ်လို့ကံကံရဲ့အကျိုးတောင်မှမသိနိုင်ရင်လည်းအဲ့ဒါမိစ္ဆာဒိဋ္ဌိပဲကံကံရဲ့အကျိုးကိုမသိတဲ့အတွက်ကြောင့်ကံကံရဲ့အကျိုးတွေကိုပြစ်ပယ်ကြတယ်။ဒါကြောင့်မှားယွင်းတဲ့အယူအဆဒိဋ္ဌိပေါင်းကိုဓမ္မမေစီတို့ပြောကြမယ်ဆိုရင်ကျမတို့နဲ့ယဉ်နီးနေတာကဒီခန္ဓာကိုယ်ကြီးကိုယုတ်တရားနံတရားပဲရှိတယ်လို့မသိကြဘဲနဲ့တက္ကာယဆိုတာခန္ဓာပဲ။တက္ကာယဆိုတာယုတ်တရားနံတရားကိုတက္ကာယလို့သုံးတယ်။တနည်းအားဖြင့်ယုတ်ကိုခန္ဓာတစ်ပါးနံကိုခန္ဓာ၄ပါးဖွဲ့လိုက်တော့ခန္ဓာ၅ပါးယုတ်နံ၂ပါးနဲ့ခန္ဓာ၅ပါးအတူတူပဲ။ဒါကိုထပ်ပြီးတော့ချက်လိုက်ရင်အာယတန12ပါးထပ်ချက်လိုက်ရင်ဓာတ်18ပါးကြားဘူးလိမ့်မယ်ခန္ဓာအာယတနဓာတ်ဆိုတာတကယ်တမ်းပြောရင်ရုပ်နဲ့ဉာဏ်ပဲတကယ်ရှိတာကရုပ်တရားဉာဏ်တရားတက်ရှိပုဂ္ဂိုလ်တယောက်မှရှိတာပရမတ်အနေနဲ့ပြောရင်စိတ်စေတသိက်ရုပ်စိတ်နဲ့စေတသိက်ကိုဉာဏ်လို့ယူလိုက်တော့ဒါလေရုပ်နဲ့ဉာဏ်တကယ်ရှိတာကိုဉာဏ်မျက်စာပြားလက်ဖွင့်ချုံတဲ့အချိန်ကျမှတတ္တဝါတိုင်းကရုပ်နဲ့ဉာဏ်မှသိတာမသိတဲ့ကျန်တဲ့အခြေဆိုရင်လူနဲ့ပြန်မှာပုဂ္ဂိုလ်တတ္တဝါငါတို့တစ်ပါးယောက်ျားမိန်းမအကုန်ထင်နေကြတာပဲဖျားပွင့်ထွန်းလာတဲ့အချိန်ကျတော့မှငါတို့တစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တတ္တဝါဆိုတာမရှိဘူးလူတယောက်မှကြည့်ရင်လည်းယုံနဲ့နန်းနတ်တစ်ပါးမှကြည့်လည်းယုံနဲ့နန်းမြမကြည့်လည်းယုံနဲ့နန်းခွေးတစ်ကောင်ကြောင်တစ်ကောင်ထိတ်တာကြည့်တတ္တဝါမှန်တယ်။သက်ရှိဟဲ့ဆိုရင်ယုံနဲ့နန်းရှိကြတာများတယ်ဒါဖျားပွင့်ထွန်းတဲ့အချိန်ကျမှအဲ့ဒီလိုဟောလိုက်တဲ့အချိန်မှာဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်များကြတော့ရုပ်တရားနံတရားရှိတယ်ရုပ်ဆိုတာကအပူအေးနဲ့တွေ့ရင်ထောက်ပြန်တယ်နံဆိုတာကတိကျတဲ့အာယုန်မျိုးတိကျတဲ့သဘောအဲ့ဒီလိုပြောရင်ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်များအဲ့ဒီလောက်နဲ့သဘောပေါက်သွားပြီးတော့မိမိမှရှိတဲ့အရှိတရားဖြစ်တဲ့ရုပ်တရားနံတရားကိုစိုက်ပြီးတော့ဉာဏ်နဲ့ရှုလာနိုင်တယ်ရှုတဲ့အခါမှာရုပ်တရားနံတရားတွေရဲ့မမြဲခြင်းရဲ့အစိုးမရတဲ့ရှိတယ်ရုပ်ဆိုတာကအပူအေးနဲ့တွေ့ရင်ဖောက်ပြန်တယ်နံဆိုတာကတိကျတဲ့အာယုန်မျိုးတိကျတဲ့သဘောကအဲ့ဒီလိုပြောရင်ဉာဏ်ပညာကြီးတဲ့ပုဂ္ဂိုလ်များအဲ့ဒီလောက်နဲ့သဘောပေါက်သွားပြီးတော့မိမိမှရှိတဲ့အရှိတရားဖြစ်တဲ့ရုပ်တရားဉာဏ်တရားကိုစိုက်ပြီးတော့ဉာဏ်နဲ့ရှုလာနိုင်တယ်ရှုတဲ့အခါမှာရုပ်တရားဉာဏ်တရားတွေရဲ့မမြဲခြင်းရဲ့အစိုးမရတဲ့လက္ခဏာအမှတ်အသားသုံးခုတွေ့ခွင့်ရသွားတော့အဲ့ဒီလမ်းကြောင်းတိုင်းတေချာရှိတော့မမြဲတာတွေကြီးပဲတောက်လျှောက်တွေ့လာတယ်စင်းရတာတွေကြီးပဲတောက်လျှောက်တွေ့လာတယ်ကိုယ်သဘောအလိုလိုက်တာတခုမှမရှိဘူးသူ့သဘောသူဆောင်တာပဲသိလိုက်တော့ဒီခန္ဓာကိုယ်ကြီးမှာငါနဲ့ပိုင်တာဘာမှမရှိပါလားလို့အဲ့ဒီလိုအတိလေးနဲ့ဝင်လာတော့ဒီနေရာမှာဝိပဿနာဉာဏ်နဲ့စဖြစ်လာပြီအဲ့ဒီတော့အပြည့်တွေဖြစ်တယ်မြင်လို့အပြည့်တွေလည်းမြင်လာမယ်နောက်အပြည့်တွေကြီးပဲမြင်လာမယ်မြင်လာတော့ဒါကြီးကိုဘေးလို့ထင်မယ်မုန်းလာမယ်ကြောက်လာမယ်မလို့ခြင်းတော့လွတ်ထွက်ခြင်းနဲ့အဲ့ဒီလိုအစဉ်စဉ်ဝိပဿနာဉာဏ်စဉ်နေရင့်သွားတဲ့အခါနောက်ဆုံးကြတော့ဒီရုပ်နဲ့ခန္ဓာတွေကမကောင်းတဲ့တရားကိုပဲကောင်းတဲ့တရားတွေကြည့်အောင်လို့စိတ်တွေအဖြူစင်ဆုံးဆိုတဲ့အရဟတ္တပုဒ်ကြီးရောက်ရှိသွားတော့ယဟန်နာဖြစ်သွားအပြားရှင်လက်ထက်တော်မှာဉာဏ်ပညာထက်တဲ့ပုဂ္ဂိုလ်များကြတော့ယုတ်နဲ့နံလို့ပြောလိုက်ရင်သဘောပေါက်သွားတယ်။တချို့ကြတော့ယုတ်လို့ပြောတာသဘောပေါက်တော့လေနံကိုသဘောမပေါက်တဲ့အတွက်ကြောင့်နံနဲ့ပတ်သက်လို့ရှိရင်လေးခုခွဲလိုက်တယ်။ယုတ်ကိုတစ်ခုခွဲလိုက်တော့ယုတ်ကတစ်ပါးနံကလေးပါးဒီအပေါင်းစုကိုပြောလိုက်တော့ခန္ဓာ၅ပါးဆိုတာဖြစ်လာ။အဲ့ဒါယုတ်ကျွမ်းကျင်ပြီးတော့နံမကျွမ်းကျင်တဲ့ပုဂ္ဂိုလ်များကြတော့ခန္ဓာဒေသနာနဲ့မြတ်စွာဘုရားဟောတော်မူတယ်။ကျုပ်ပုဂ္ဂိုလ်များကြတော့နံဆိုတာသဘောပေါက်ပြီရုပ်ကိုမတွန်းကျင်တဲ့အခါမှာရုပ်ကို၁၀ပါးခွဲနံကို၁ပါးခွဲပေါင်းလိုက်တော့၁၂ပါးသောအာယတနတရားနဲ့ဟောရပြန်တယ်တချို့ပုဂ္ဂိုလ်များကြတော့ရုပ်လည်းနားမလဲနံလည်းနားမလဲတော့ရုပ်ကို၁၀ပါးခွဲနံကို၇ပါးခွဲဓာတ်၁၈ပါးနဲ့ဟောရတယ်ဒါကြောင့်ခန္ဓာအာယတနဓာတ်ဆိုတာအကုန်တူတူကြီးပဲ နော်သူ့ရဲ့အိမ်ကြီးဇေယျပေါ်မူတည်ပြီးတော့မြတ်စွာဘုရားဟောခဲ့ရအဲ့ဒီတော့ဖျားပွင့်ထွန်းလာတဲ့အချိန်ကျမှကုသိုလ်အကုသိုလ်ခွဲသိခွင့်ရတယ်ဖျားပွင့်ထွန်းလာတဲ့အချိန်ကျမှကျမတို့ကအလားကောင်းတာမကောင်းတာခွဲသိခွင့်ရဖျားမပွင့်ထွန်းတဲ့အချိန်ကျတော့ရထားတဲ့ယုတ်တရားနန္တရားဆိုတာကိုကျမတို့ယုတ်တရားနန္တရားတွေကိုပါဠိလိုခန္ဓာလိုလည်းသုံးတယ်လို့အပေါင်းအစုဖြစ်တဲ့အတွက်ကြောင့်တကယ်တမ်းပြောရင်ကာယဆိုတာအပေါင်းစုกายะဆိုတဲ့အပေါင်းစုနဲ့တကွာဖြစ်တယ်ယုတ်ကြည့်ရင်လည်းအပေါင်းစုကြီးပဲနံကြည့်ရင်လည်းအပေါင်းစုဖြစ်တဲ့ကြောင့်ဒါကိုအပေါင်းစုနဲ့တကွာဖြစ်တော့တကာယတကာယကိုပါဠိတရားနည်းနဲ့ပေါင်းလိုက်တော့ကာကြီးတစ်လုံးဆင်လိုက်တော့တကာယတကာယဆိုတာဒါကိုပြောတာလဲဆိုတာယုတ်တရားနံတရားကိုတကာယလို့သုံးတယ်တနည်းခန္ဓာ၅ပါးကိုလည်းတကာယပဲခန္ဓာ၅ပါးယုတ်နံနှစ်ပါးကိုပါဠိလိုဘယ်လိုသုံးလဲဆိုရင်တကာယအဲ့ဒီတက္ကရာကြီးပေါ်မှာယုတ်ဉာဏ်ပဲခန္ဓာပဲလို့မမြင်ကြဘဲနဲ့ဘယ်လိုမြင်ကြလဲဆိုဒီယုတ်တရားနဲ့တရားခန္ဓာကြီးတွေပေါ်မှာငါလို့မြင်တယ်သူလို့မြင်တယ်ယောက်ျားလို့မြင်တယ်မိန်းမလို့မြင်တယ်အမေလို့မြင်တယ်အဖေလို့မြင်တယ်ဆရာတော်လို့မြင်တယ်ဒါရကာတွေလို့မြင်တယ်နောက်ဆုံးလူနဲ့ကြမှာပုဂ္ဂိုလ်တတ္တဝါတွေလို့မြင်နေတာဒီမှားတာလားမှန်တာလားမှားတော့အမြင်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီအယူအဆကိုခန္ဓာ၅ပါးပေါ်မှာငါတို့တပါးယောက်ျားမိန်းမလို့ထင်မှတ်မှားတဲ့အယူအဆမဟုတ်လို့သူ့ကိုတက္ကာယဒိဋ္ဌိလို့သုံးပါတယ်။အဲ့ဒီလိုတက္ကာယဒိဋ္ဌိဆိုတဲ့အယူအဆဒီဒိဋ္ဌိတွေပေါင်းဒိဋ္ဌိအမျိုးအစားပေါင်းပြီး62ပါးရှိပါတယ်။62ပါးသောဒိဋ္ဌိမှာနံပါတ်၁ဒိဋ္ဌိပါပဲ။များသောအားဖြင့်တတ္တဝါတိုင်းမြန်မာဟလာအင်္ဂလိပ်ဂျပန်တရုတ်ချိန်တဲ့ပုံကိုပြောเนาะကျမတို့များသောအားဖြင့်ဒီရုပ်တရားနန္တရားတွေပေါ်မှာငါတို့တစ်ပါးယောက်ျားမိန်းမလူနဲ့ပြန်မှာပုဂ္ဂိုလ်သတ္တဝါလို့ခြင်ကြတယ်ဖရာမပွင့်တဲ့အချိန်ကာလတခြားလုံးတရားတော်နဲ့မထိတွေ့တဲ့များအားလုံးဒီလူတွေရောနတ်တွေရောမြန်မာတွေရောအကုန်လုံးဒီခန္ဓာကြီးတွေကိုငါတို့တစ်ပါးယောက်ျားမိန်းမလို့ဆွဲကြတဲ့အတွက်အနေဆာလို့လည်းမမြင်တော့နေဆာလို့ပဲထင်တယ်ဒုက္ခလိုပဲထင်နေအတ္တလိုပဲထင်နေတဲ့ကြောင့်မြတ်စွာဘုရားပွင့်ထွန်းတဲ့အချိန်တောင်မှဗကပြမာကြီးကိုကြားဖူးပါလိမ့်မယ်မြတ်စွာဘုရားထံမှာဝါဒချင်းလာပြီးတော့အငင်းပြန်ကြတယ်ဒီခန္ဓာကိုယ်ကြီးကိုအတ္တလို့ယူဆတယ်မြတ်စွာဘုရားအနတ္တလို့ဒီအယူအဆကိုဖယ်ထုတ်ကြတယ်အဲ့တော့ဒီခန္ဓာကိုယ်ကြီးပေါ်မှာမှားရွံ့တဲ့အယူအဆတက္ကရာဒိဋ္ဌိဟာကျမတို့ဗုဒ္ဓဘာသာဝင်တွေလည်းရှိကြတာပါပဲဟုတ်တာကြောင့်အဲ့ဒီအယူအဆမှာတက္ကရာနဲ့ဒိဋ္ဌိမှာမဖြုတ်ရမလဲတပါးမင်းရှင်များတက္ကရာကိုဖြုတ်ရမှာလားဒိဋ္ဌိဖြုတ်ရမလားလို့မေးလို့ရှင်တော်တော်များများတက္ကရာဖြုတ်ရမှာလျှောက်ရှိနေတကယ်တော့တက္ကရာဆိုတဲ့ခန္ဓာကြီးကဖြုတ်လို့မရအောင်မူလတွေကကံအတိတ်ကံတွေကရှိထားပြီးသူ့ကိုပယ်ပြစ်လို့မရအောင်ဒီခန္ဓာကိုယ်ကြီးမှဖြစ်မှန်မှားတဲ့အယူအဆအမှားတော့ပယ်ပြစ်ရမယ်ဒါကြောင့်တက္ကရာဒိဋ္ဌိပဲတက္ကရာဖြုတ်ရမှာမဟုတ်ဒိဋ္ဌိဖြုတ်ရမှာဒါကြောင့်အဲ့ဒီဒိဋ္ဌိကိုကျေးဇူးတော်ရှင်မြတ်စွာဘုရားကဒီယုံနဲ့ခန္ဓာတွေချုပ်ငိမ့်တာနိဗ္ဗာန်ဒီယုံနဲ့ခန္ဓာတွေပေါ်မှာရကျင်နေတာကဒီတဏှာကြောင့်ဒီတဏှာကြောင့်ယုတ်တရားနံတရားတွေရတယ်ဆိုဒီတဏှာကိုပယ်လိုက်နိုင်မှာယုတ်တရားနံတရားမရဘူးဒါပေမဲ့တဏှာဆိုတဲ့လောဘကြီးကခေါင်းဆောင်ကြီးခေါင်းဆောင်ကြီးလောဘကိုဖြိုထည့်လို့မရသေးချက်ချင်းအရင်ဆုံးသူ့ရဲ့အချံရံအသိအပင်တွေဖြေရမယ်ဆိုခေါင်းဆောင်ကြီးလောဘရဲ့အချံရံကဒိဋ္ဌိနဲ့မာနနှစ်ခုရှိတယ်။အဲ့ဒီမှာလဲမာနဆိုတဲ့တရားကလဲသူကခေါင်းဆောင်ကြီးလောဘနိဗ္ဗာန်အာကောင်းတဲ့တပည့်ကြီးပဲသူကဒုတိယတပည့်ကြီးပဲအာနေတာကဒိဋ္ဌိ။ဒါကြောင့်လောဘမာနဒိဋ္ဌိမှာဘာရင်ဖြေရမှာလဲဆိုဒိဋ္ဌိဖြေရမှာ။ရောဒီဒိဋ္ဌိကလည်းဘာကြောင့်ရှိလဲဆိုခေါင်းဆောင်ကြီးလောဘနောက်ကလိုက်တဲ့အတွက်ကြောင့်သူကလည်းလိုချင်မှုပေါ်မူတည်ပြီးတော့သူကလည်းဒီခန္ဓာကြီးကိုချစ်ချင်မှုတွေ့တာမှုပေါ်မူတည်ပြီးတော့ငါကွာလို့သူကလည်းထင်တာလေယူဆထားတာလေသူလို့ယူဆထားတယ်ယောက်ျားပဲမိန်းမပဲအဖေပဲအမေပဲငါသားပဲငါသမီးပဲငါယောက်ျားပဲငါဇနီးပဲငါကားပဲငါတိုက်ပဲငါချန်ပဲငါတင်တန်းပဲငါရိတ်တာပဲအကုန်ဆွဲတာဒီဒိဋ္ဌိတွေပဲတို့ဆရာပဲတို့တပည့်ပဲတို့လူမျိုးပဲတို့နိုင်ငံလေအကုန်လုံးကြီးဒီလဲချက်ကြီးလေအဲ့ဒါဘာလို့ဒီလိုငငငငလို့ယူမှနေကြတာလဲဆိုလောဘရှိလို့ပဲအဲ့တော့ဒီလောဘကြီးကိုတော့ပယ်လို့မရတော့လောဘကသူ့တပည့်ကိုလည်းအကုန်မှိုင်းသွင်းပေးထားတာဒါကြောင့်ဒီဒိဋ္ဌိစိတ်တဲ့ရှင်တဲ့စိတ်ကိုပြောပါဆိုရင်လောဘမှုစိတ်ရှစ်ပါးတဲ့ကဒိဋ္ဌိကတ္တ ံပယုတ်စိတ်၄ပါးမှာ तू ကဒင်ပြည့်ချက်ပြည့် तू ရှင်တော့မှာဒိဋ္ဌိရှင်တဲ့တံပယုတ်စိတ်၄ပါးလုံးမှာ तू ရှင်နေပဲဒါကြောင့်အဲ့ဒီဒိဋ္ဌိရှင်တဲ့ဒီဒိဋ္ဌိကချလေလိုက်လို့စိတ်ကိုကဒိဋ္ဌိနဲ့ရှင်နေဒိဋ္ဌိကတံပယုတ်စိတ်ပြောင်းလာဆိုတော့ဒီဒိဋ္ဌိကိုပယ်ဖို့အတန်ရေးကြီးတယ်ဒါကြောင့်ကျင့်စရောရှင်မြတ်စွာဘုရားကမေဖို့နိဗ္ဗာန်ကြီးရလို့တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ဆိုတာတဏှာချုပ်ငင်းရနော်တဏှာကိုဝါဏလို့လည်းသုံးတယ်ဝါဏဆိုတဲ့တဏှာကိုပယ်နိုင်မှနာကြီးဆိုတဲ့တဏှာကိုပယ်နိုင်မှနာငယ်ဆိုတဲ့နိဗ္ဗာန်နဲ့နှီးပါမယ်တဲ့နာကြီးကိုပယ်ကမှနာငယ်နဲ့နှီးပါမယ်ဆိုတော့နိဗ္ဗာန်လိုချင်တဲ့သူကနာကြီးတဏှာပယ်ဖို့ပယ်ရမယ်နာကြီးတဏှာမပယ်နိုင်သေးတဲ့၍နာငယ်နိဗ္ဗာန်နဲ့အဝေးကြီးပဲဆိုဒီတဏှာကြီးပယ်ဖို့ချက်ချင်းခေါင်းဆောင်ကြီးဖြိုလို့မရတော့ကြည့်ကြည့်စားပြဒါကြောင့်ဘလို့ဖြိုရမလဲဒီကြီးကိုတကယ်ဖြစ်လိုက်နိုင်မှပယ်လိုက်နိုင်မှရုပ်ဉဏ်လို့အမှန်မြင်တော့မှာအမှန်မြင်မှဒီရုပ်ဉဏ်ပေါ်မှာအနေစာဒုက္ခအနတ္တလက္ခဏာမြင်မှာမြင်မှဝိပဿနာဉဏ်ဖြစ်မှာဉဏ်ဖြစ်မှဉာဏ်စင်နေတဲ့မှာဝိပဿနာလမ်းကြောင်းကသွားမှမဲ့ရမယ်မဲ့ရရင်မဲ့ရဲ့အကျိုးဖုံဖြစ်မယ်မဲ့ဖို့ရရင်နိဗ္ဗာန်ကိုအာရုံပြုမယ်ဆိုစုပန်းတိုင်းကတော့နိဗ္ဗာန်လေဒါပေမဲ့နိဗ္ဗာန်ရခြင်းတဲ့သူကမဲ့ရအောင်လုပ်ရမယ်။ဒါကြောင့်မဲ့ရအောင်လုပ်တယ်ဒီတဏှာပါဝင်ဖြိုခြင်းလို့။မဲ့ဆိုတာဒီကုသိုလ်ဟုတ်လားမဟုတ်ဘူးလား။လောဘတဏှာဆိုတာအကုသိုလ်မဟုတ်ဘူးလား။အကုသိုလ်ကိုကုသိုလ်ကမှပယ်နိုင်တာ။ပယ်နိုင်တဲ့နေရာမှာကျွန်တော်တို့စာတင်နေတဲ့ကုသိုလ်မျိုးကကာမကုသိုလ်တို့ကဒီလောဘဒေါသအစရှိတဲ့တရားတည်ငြားလေးပဲပယ်နိုင်တယ်။တမာရီတွေရလာတဲ့ဇန်ကုသိုလ်ကတော်တော်ကြကြပယ်မယ်။နောကုတ္တရာကုသိုလ်ဆိုတဲ့မေတ္တာမှာအမြင့်ပြတ်ဖြတ်မှာဆိုတော့ကျမတို့တန်တိုင်ကမဲ့ရဖို့အရေးကြီးတယ်။ဒါကြောင့်ဘယ်ကုသိုလ်လုပ်လို့ဤကုသိုလ်သည်မေဖို့နိဗ္ဗာန်အတွက်အထောက်ပံ့ဖြစ်ပါစေစွာကိုကမြှုပ်ပေးရတယ်။ဤကုသိုလ်သည်လူစည်းစိမ်၊နတ်စည်းစိမ်၊ယမစည်းစိမ်ဖြစ်ပါစေဆိုရင်အဲ့ဒါညာနာဝိပယုံလမ်းကြောင်းကြီးနဲ့သွားတော့မှာဆိုဒီဟာတွေအကုန်ပြန်ဝင်ပြီပဲ။ဒါလေးကိုဓမ္မမေရှင်ကကျမတို့ဒါစာမေးဝဲပုံစံနဲ့သင်တာမဟုတ်ဘူးเนาะဒါကျမမေးရှင်တို့ကကျင့်စဉ်တွေနဲ့လက်တွေ့ကြည့်နေတာဆိုတော့ဒီအမြင်လေးဒီ view လေးနဲ့ကျမသွားသိနေတာကျမတို့ရန်ကုန်သူသင်တန်းကျောင်းဓမ္မ view ကသင်တန်းကျောင်းမှာဆိုဒီ view point နဲ့မသွားဘူးပုံစံတစ်မျိုးနဲ့သွားတယ်ဓမ္မမေးရှင်တို့ကတော့လက်တွေ့လေဟာလာတရားဘတ်တွေမှာလည်းအထုတ်နေတယ်ပြီးလို့ရှင်လည်းဒီစာလေးကိုပြန်သင်နေဆိုတော့ခန္ဓာနဲ့တိုက်ပြီးတော့ပြီးဖို့နောက်ကိုရှောက်နေတဲ့လမ်းကြောင်းကြီးကဘာကြောင့်ဒီကုသိုလ်တွေစနစ်တကျလုံနေတယ်လဲဆိုတော့လည်းသိရတယ်ဓမ္မလေးစကားထက်ရရင်ကြိုရင်ကိုစီးတဲ့မြင်အထီးလာမှလာဓမ္မတိမှာနော်ခီးတော်သွားတဲ့ဘာစီးလဲဘာစီးမှန်းအောင်မသိရင်လည်းမဟုတ်သေးဘူးနည်းနည်းသိလာတယ်မြင်းတော်စီးလာတယ်အထီးလာမှလာဆိုလည်းမသိသေးဘူးဆိုရင်မဟုတ်သေးဘူးဒါကြောင့်ကိုလုံနေတယ်လို့ဝိပဿနာတော့အထုတ်နေတယ်ဘာကြောင့်ဝိပဿနာအထုတ်တာလဲနော်ဘာကြောင့်တဏှာကိုလောက်ရတာလဲဘာကြောင့်တိလာကိုစီးပူရတာလဲအစဉ်စဉ်လေးသိရတယ်ဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားကသက်တာရဒိဋ္ဌိမှာတဲ့ဒိဋ္ဌိကိုဖြုတ်ရမယ်။ဒါကြောင့်ယုတ်တရားဏ္ဍရားတွေကိုအနိစ္စဒုက္ခအနတ္တလို့ဝိပဿနာရှုနေတဲ့သူကတဲ့ဥပမာငါတရားဟောပြမယ်တဲ့။ရင်ဝမှာလှန်ဆူးနေတယ်ဆိုလှန်ကပေါင်းလို့လက်တို့မှာဆူးလို့ကတော့ဘာမှကိစ္စမရှိဘူး။အလုံးစုံပေါင်ဖြတ်လက်ဖြတ်ပဲရှိနေမသေးသွားနိုင်ဘူး။ရင်ဝမှာဆူးတဲ့လှန်ဆိုရင်အဲ့ဒီလှန်ကိုမလှုပ်ရင်ပေးမှာပဲ။တခြားနေရာမီးလောင်တာကိစ္စမရှိဘူး။ထေဦးမီးလောင်ကြီးတဲ့ခေါင်းကိုမီးလောင်လို့ရှိအချားနေရာမှာလောင်နေမီးကအနရွတ်ထင်တယ်ပြက်စီးသွားတာလေခေါင်းကလောင်ရင်ခေါင်းဆိုတဲ့နေရာကခန္ဓာကိုယ်မှာအကြည်ရုပ်တွေအကုန်လုံးစုံနေနေရမျက်စိအကြည်နားအကြည်နှာခေါင်းအကြည်ရှားအကြည်ကိုယ်အကြည်အကုန်ရှိတယ်ခေါင်းမှာဒီခေါင်းကသာမီးလောင်လိုက်လို့ရှိရင်လေအဲ့ဒီမီးကိုအငင်းအရင်နှိမ့်ရင်နှိမ့်မနှိမ့်ရင်ပိန်ပါပဲဒါကြောင့်ရင်ဝမှာစူးတဲ့လှန်သည်အစုခံရရင်နှုတ်ဖို့အရေးကြီးတယ်ထေကူမီးလောင်ရင်လောင်တဲ့မီးကိုအရင်ညှင်းနောက်ပြီးတော့မှတခြားကိစ္စလုပ်အရေးကြီးတယ်အဲ့ဒီချက်အရေးကြီးတဲ့တရားကသက်ကာယဒိဋ္ဌိမှာဒိဋ္ဌိဖြုတ်ဖို့အရေးကြီးတယ်ဒါကြောင့်ရင်ဝမှာစူးတဲ့လှန်ကိုမလှုပ်ဘဲနဲ့ပေးရင်ဒီဘဝပဲသိမှာဒီဘဝပဲသိသွားမှာဒိဋ္ဌိမဖြုတ်ဘဲနဲ့ပေးရင်အပယ်လေးပုံတန်တရားမှာအဖန်ပန်နောက်ထပ်အသေးလေးသေးကြအောင်ပါပဲအပင်လေးပုံမှလည်းသိမယ်လူလည်းလူဖြစ်နေလဲသုခတိပုံတွေမှလည်းသိဒါကြောင့်တက္ကာယနဲ့တက္ကာယဒိဋ္ဌိမှာဒိဋ္ဌိဖြုတ်ဖို့ဒီရင်ဝစူးတဲ့လှမ်းထိတ်ဦးလောင်တဲ့မီးကိုနှိမ့်ဖို့နှုတ်ဖို့ထက်အရေးပိုကြီးပါတယ်တစ်ချက်နော်ဒီယူဆလဲကျမတို့ကတက္ကာယဒိဋ္ဌိယူဆလဲကျမတို့ကယူကြတယ်ဒါကြောင့်တက္ကာယဒိဋ္ဌိကိုဖြုတ်ဖို့ဆိုတာလေမေ့ကြမှာအပီးပြုံမှာ မက်မရောက်ခင်တည်းကဝိပဿနာဉာဏ်စဉ်နဲ့မဆခင်တည်းကအခုလိုစာပေကျမ်းဂန်ကြီးသင်ရင်းနဲ့ရုံးနဲ့နာမည်ရှိတယ်ဆိုတာလေးကိုမြင်အောင်သင်ရတာကအကျိုးဖြစ်သွားတယ်တက္ကရာတိတိတက္ကရာတိတိကိုကြို၍ဖြုတ်ရသည်ဖြုတ်တော်လဲကြို၍ဖြုတ်ထားသောစာပေကျမ်းဂန်ကြီးသင်ခြင်းတရားဓမ္မစာပေတွေဖတ်ခြင်းဆရာတော်သမတော်တွေရဲ့တရားနားထောင်ခြင်းသူတော်ကောင်းကြီးတွေတမထာနာစရိယပုဂ္ဂိုလ်တွေရဲ့တရားနာကြားခြင်းဒီသက်္ကာယဆိုတဲ့ခန္ဓာမှာဆွဲနေတဲ့ငါတို့တစ်ပါးယောက်ျားမိန်းမဆိုတဲ့အယူအဆကိုဖြုတ်နေတာကြိုးဖြုတ်တာဖြုတ်ပြီးဖြုတ်တော်လဲအဲ့ဒီကြိုးတင်ထားသောတရားပရိယအတိဒီဓမ္မမေဆွေများပြုတ်တဲ့အချိန်မစွမ်းနိုင်ဖြုတ်တော်ဖြုတ်နေတာဘယ်ကြမှာတကယ်ပြုတ်မယ်ဆိုသင်ရင်းပရိယကဖြုတ်နေသည်ကျင့်ခြင်းပฏิပတ်ကလည်းဖြုတ်နေသည်ဘယ်ကြမှာပြုတ်မလဲဆိုရင်သောတပတိမေတ္တာမှာဒိဋ္ဌိကပြုတ်ထွက်သွားတာဒါပေမဲ့မပြုတ်ခင်ကြိုပြီးတော့ဖြုတ်ထားနေရတယ်သဘောတည်းနော်ဓမ္မမင်းဒီကွင်းစင်လေးတော့မြင်ထားရဒါကြောင့်အဲ့ဒီအယူအဆလည်းရှိတယ်အဲ့ဒီတော့ကျမတို့ဓမ္မမင်းရှင်တို့ကကလျာဏမိတ်တာဆိုရယ်မိကောင်းဆွေကောင်းဆရာကောင်းတမားကောင်းဆိုရယ်ကျေးဇူးတော်ရှင်မြတ်စွာဘုရားအမှုထားသောတန်ဃာတော်ရှင်သူမြတ်များတရားတော်များကလျာဏမိတ်တာဆရာကောင်းတမားမြတ်တွေနဲ့တွေ့ထားတဲ့အတွက်ကြောင့်ကျွန်တော်တို့ကတက္ကရာဒိဋ္ဌိလေးကကျွန်တော်တို့ကရှုပ်ဆပြုနေပြီးသားမပြုတ်တာပဲရှိမယ်ရုံးနဲ့နံလို့တော့သိနေပြီအဲ့ဒီသိတဲ့အပေါ်မှာနောက်ထပ်ဒိဋ္ဌိကစောင်းညံနေဘာစောင်းလဲဆိုရင်ဒီဘဝတွေကျွန်တော်တို့ကဒီဘဝလည်းပြတ်အောင်မှာလည်းမဟုတ်နောက်ဘဝတွေတို့ရှိအောင်မှာနောက်ဘဝရှိတဲ့အခါကျရင်ဒီခန္ဓာကြီးကတော့ကြံ့ရင်ခက်မှာဒါပေမဲ့တို့ရဲ့နံတက်လေးကနောက်ဘဝကူးသွားအောင်မှာအဲ့ဒီကြရင်ငါဘဝလည်းရောက်ချင်ရောက်မယ်မြမဘဝလည်းရောက်ချင်ရောက်မယ်ဆိုတော့ကိုကဒီယုတ်ကြီးကဟောင်းလို့ဒါပြည့်ခဲ့ရမှာနောက်ထပ်ကအတိတ်အစ်သွားအောင်မယ်ဆိုရင်နံဘဝတွေရှည်ပြီးတော့ရှည်အောင်မှာပဲဆိုတော့သတ္တရဒိဋ္ဌိအယူအဆတွေလည်းကျမတို့ယူမိတတ်တယ်တချို့ကျတော့အစွန်းရောက်တယ်ဒီဘဝဒီခန္ဓာနံဘဝကျတော့နောင်နဲ့ပဲဆိုင်နေတဲ့အတွက်ကြောင့်ဒီဘဝမကောင်းတာလို့လည်းငါတို့ဆန်ခံရမှာမဟုတ်နောက်ကိုကခံရလိမ့်မယ်ဒီဘဝကောင်းတာလေးဘလောင်းလို့လို့ဒုနဲ့မဆိုင်ဘူးနောက်ကိုကြီးဆံရမှာဆိုတော့ဒီဘဝမှာကောင်းတာလည်းမလုပ်ဘူးမကောင်းတာလည်းမဟုတ်တေးပြီးပြတ်မှာပဲလို့ယူဆတယ်သူကအုပ်စိတာဒိဋ္ဌိဒါကြောင့်ကျမတို့နည်းနည်းကြောနော်ကြားလို့နေတဲ့ဒိဋ္ဌိကြီးတွေကဒိဋ္ဌိပေါင်း62ပါးလေးကတက္ကာယဒိဋ္ဌိသတ္တရဒိဋ္ဌိအုပ်စိတာဒိဋ္ဌိဆိုတာကြားဘူးနာတော့အကုန်ရှိလိမ့်မယ်အဲ့ဒီဒိဋ္ဌိတွေပင်မဒိဋ္ဌိကြီးတွေလေအဲ့ဒီဒိဋ္ဌိကြီးတွေပေါ့မူတည်ပြီးတော့မှနောက်ထပ်အကုသိုလ်လည်းလုပ်ဆရာမလိုတော့ဘူးအကုသိုလ်လည်းလုပ်ဆရာမလိုတော့ဘူးဆိုပြီးအကြောင်းကြီးအကုန်လုံးပယ်ပစ်တာကိုကြတော့အဟိတုကဒိဋ္ဌိလို့လည်းခေါ်သေးတယ်အလုံးမောင်ဒိဋ္ဌိပေါင်း62ပါးရှိအဲ့ဒီ62ပါးသောဒိဋ္ဌိတွေအလုံးဒီလောဘရှိတယ်လို့ဖြစ်တာပဲအသိရတယ်ဒါကြောင့်ဒိဋ္ဌိစေတသိက်ရှင်သောစိတ်ဒီဒိဋ္ဌိကတတန်ပြုတ်စိတ်အဲ့ဒီဒိဋ္ဌိကတတန်ပြုတ်စိတ်၄ပါးဒီဒိဋ္ဌိမပြုတ်သေးတဲ့ရွေရှိနေမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီဒိဋ္ဌိကိုဘယ်တရားကဖြုတ်မလဲလို့ပြောရင်ပြုတ်သွားအောင်ဖြုတ်လိုက်မယ်ဆိုရင်သောတာပတ္တိမေတ္တာမှာဖြုတ်လိုက်တဲ့အတွက်ကြောင့်သောတာပန်ဖြစ်သွားပြီဆိုရင်ဒိဋ္ဌိပြုတ်သွားပြီဖြစ်တဲ့အတွက်ဒိဋ္ဌိကတတန်ပြုတ်စိတ်၄ပါးလည်းဘတော်မှာဖြစ်တော့သို့တော်လေသောတာပန်မှာလောဘရှိသေးလားမရှိဘူးလားရှိတဲ့အတွက်ကြောင့်သူလဲသူ့ဇနီးသူ့ဖင်မွန်သူ့သားသူ့မြေသူ့မြစ်တွေသူချစ်တာပဲချစ်တော်လေငါတို့တစ်ပါးယောက်ျားမိန်းမလို့စွဲပြီးတော့ချစ်တယ်ဒိဋ္ဌိကတံပြုံးနဲ့ချစ်တာမဟုတ်တော့ဒိဋ္ဌိကတဝိပယုံနဲ့အပြည့်ရှိမှန်သိတော်လေမကောင်းတဲ့လောဘမှန်သူသိနေသေးတော်လေတွေ့တာမှုမလျှော့နိုင်သေးလို့ဒါသူကချစ်ခင်ပေါင်းတဲ့နာရှိတဲ့အတွက်ကြောင့်ဝိတာခာကျောင်းအမကြီးဆိုရင်ခုနှစ်နှစ်သမီးတည်းကသောတာပန်ဖြစ်တယ်ဟုတ်ပါလားအရွယ်ရောက်တော့အိမ်အောင်လည်းပြုတယ်အရွယ်ရောက်တဲ့အားလျော်စွာသားသမီးမြင်းမြစ်တွေရောမွေးလားမမွေးဘူးလားမွေးတော့လေသောတာပန်ဖြစ်တဲ့အတွက်ကြောင့်ဒါကိုငါတို့တစ်ပါးယောက်ျားမိန်းမအယူရှိတော့ဒိဋ္ဌိကရာတန်ပြုတ်မဖြစ်ဘူးဒိဋ္ဌိကရာဝိပယုံနဲ့ပဲသွားတာဒါတော့ဒီမှာမြင်ချင်တယ်မြင်တာဟုတ်ပြီနော်အဲ့တော့ဒိဋ္ဌိစေတသိက်ဒီဒိဋ္ဌိကရာတန်ပြုတ်စိတ်နဲ့ရှင်းတယ်နောက်တစ်ခုလောဘရဲ့နောက်ထပ်နောက်လိုက်တစ်ခုကမာနမာနကလည်းဒီလောဘကိုအခြေခံတဲ့အတွက်ကြောင့်အာယုံငင်းနဲ့ပတ်သက်ရင်သူလည်းတွေ့ကြတာပဲတွေ့ကြပေမဲ့သူ့ရဲ့ပရမတ်ကတွေ့ကြတဲ့အလုံးမဟုတ်ဘူးတွေ့ကြတာလောဘအလုံးဒါပေမဲ့သူ့အောက်ထဲမှာနေတဲ့ကြောင့်သူလည်းတွေ့ကြမှုကိုအရင်ခံပြီးမှသူကဖြစ်မှာသူ့ရဲ့ပရမတ်ကဘာလဲဆိုထောင်ဝါတက်ကြတဲ့တဘာဝရှိတယ်ဒီမာနသည်ငါဒိဋ္ဌိကငါလို့သူကယူပေးလိုက်တယ်ယူတဲ့အပေါ်မှာမာနကငါတော်တယ်ငါတက်တယ်ငါပြည့်တယ်ငါမြတ်တယ်ဆိုပြီးတော့ထောင်သွားတဲ့တဘာဝရှိကြတယ်။ဒါကြောင့်အစင်းလာတဲ့သူကအစင်းမန်ဒါဝဏမန်လို့သုံးပါတယ်။နော်ဒနာပစ္စည်းဥစ္စာချမ်းသာတဲ့သူကပစ္စည်းမန်ဒနာမန်အ အချွေရန်တင်းပင်းနဲ့ပြည့်စုံတဲ့သူကချွေရန်တင်းပင်းပြည့်စုံတဲ့မန်းဥစ္စာစည်းပွားအစင်းဒနာအကုန်လုံးပညာနဲ့ပတ်သက်ရင်ပညာမန်ဆိုတော့မန်နေသည်နိဟာရကမန်တက်တယ်တက်တဲ့ညမှာပြည့်စုံတဲ့သူတွေကြီးမှမန်တက်သလားဆိုတော့မဟုတ်ဘူးပြည့်စုံတဲ့သူကလည်းအပြည့်စုံမှုသူတက်တယ်အဲ့ဒီမန်ကိုပဏိတမန်လို့တုံးတယ်တို့လောက်မမြင်နေသူကလည်းလက်လုတ်လက်စားအနေထားစင်းလဲမစင်းရဲဘူးတိတ်လဲအမျက်ကြီးလဲမဟုတ်တဲ့လူကလည်းအလက်တန်းစားမန်တက်ပြန်တယ်မျက်စိမှမန်ဘာမှပစ္စည်းလဲဂုံးကောက်စရာမရှိဘာပညာမှလည်းမတက်ဘာအလှမှလည်းမရှိဘာအချွေရမ်းမှလည်းမရှိပြန်မရေးလဲဘာမှမကောင်းတဲ့လူကလည်းအိရာတဲ့လဲပြီးခွက်လက်ဆွဲပြီးတော့အနာရောဂါတွေထူပြီးတော့တယောက်ထီးထီးဘာပစ္စည်းမှမရှိတဲ့သူကလည်းဘာပညာမှမတက်တဲ့သူကလည်းသူကဆိုခွက်ခောက်ရင်းနဲ့လည်းသူကလည်းမန်တက်တာဘဒုဘယူဆိုင်လို့ဆိုတော့ဒီမာနကလေအယုတ်အလက်အမျက်မရွေးအကုန်လုံးကိုသူကအချင်းနေတာလေဒါကြောင့်ထောင်သွားတက်ကြတယ်ထောင်သွားတက်ကြတဲ့အတွက်ကြောင့်အထကတာဆရာတိကဆရာများဘာနဲ့ဥပမာပေးလဲဆိုရင်လေတလူလူတက်နေတဲ့မှန်ကင်းဥပမာနန်းတော်တွေပြတ်သက်ပြီးမှမှန်ကင်းဆိုဟုတ်ထိတ်ဆုံးမှပဲရှိတယ်။မှန်လေးတွေနဲ့စီချက်ထားတယ်အလင်းရောင်နဲ့တွေ့တစ်ဖြက်ဖြက်လက်လာမလက်ဘူးလား။ဒါကတလူလုံးလွင့်နေတဲ့အလံနဲ့လေဥပမာပေးတယ်။အဲ့တော့ဘလောက်ပဲဖြစ်ဖြစ်မှန်ကင်းလည်းအမြဲအပေါ်မှာမနေဘူးဘာဖြစ်လဲ။ချင်းလည်းဖြစ်နိုင်တယ်။ဒါကြောင့်မှန်ကင်းတည်းလည်းချင်းတည်းလည်းဆိုတာဒါကိုပြောတာ။ဒါကြောင့်စိတ်မှန်မတက်နဲ့ဆိုတာပြောတာနော်။ဒါကြောင့်ဘာမေးရှင်များကြီးအဲ့ဒီမှန်ကြောင့်သူကပညာနဲ့ပတ်သက်လို့မန်တဲ့ရင်လေသူ့လားဘယ်သူမှမတတ်တော့ဘူးလို့သူကအကုန်ယူဆတယ်နော်ဆင်းနီးတူစားဘူးဒနနဲ့ပတ်သက်ရင်လည်းမန်တယ်ဒါကြောင့်ကြားလို့ပါလိမ့်မယ်ဟုတ်တယ်ညိုကလေးတောင်မှရွှေတရွေးသားလေးဆင်လိုက်တာလေနော်တခါတည်းအဲ့ဒီကစားပြီးရှင်မင်းကြီးလာတိုင်းလာတိုင်းသူကဆင်းဆင်းပြီးတော့သူကအယိုးအသေးပြီးတော့ဘယင်ကြီးကအင်တန်သဘောကျတာအော်ဒီပုတ်တင်ညိုလေးကဓာရဝနဲ့ပြည့်စုံလိုက်တာတဲ့အဲ့တော့ချင်းမြောင်နဲ့သူကောင်းပြုတ်နေဆိုပြီးတော့ရွှေလေးသူ့ခန္ဓာကိုယ်နဲ့နိုင်တယ်လို့ဆိုရွှေလေးတရွေးသားလေးကိုချိုးလေးနဲ့စီပေးလိုက်တော့သူကငါးလောက်ချမ်းသာတယ်သူမရှိတော့ဘူးမန်တက်တော့ဘာဖြစ်လဲပြင်းချင်မင်းကိုသူလည်းချမ်းသာတာပဲငါလည်းချမ်းသာတာပဲဆိုဓာရဝမရှိတော့ဘူးအဲ့တော့ဒီမန်လည်းတက်တော့တာပဲဒါမှမရှိနေဒါကြောင့်ဒီမန်နာမျိုးဒီတကယ်ပြည့်စုံတဲ့သူတွေမှလည်းတက်သွားရင်လည်းဘသူဘုံမှဂိမ်းမဆိုင်တော့ဘူးပညာနဲ့ပတ်သက်ရင်လည်းသူကမန်တက်လိုက်ကြတဲ့ကြောင့်တန်တဲ့သူတွေသူ့လောက်မတော်တော့ဘူးလို့သူယူဆတယ်။အဲ့ဒီအချိန်မှာတပြင်းမားတဲ့မပြင်းမားတဲ့မနှိုင်းရှင်တဲ့မနှိုင်းရှင်အပ်တဲ့ပုံကိုယ်တွေမှာသာဒီမန်ကလေပခုံးချင်းတိုင်းနဲ့ခြေဟာချင်းတိုင်းနဲ့ဆိုတာဒီဟာတွေပဲပေါ့။ဟောတဲဟုတ်ပါလားဆိုရင်စိတ်လာတာလေဆိုဒါတော့ရင်မချိုးရသေးပေါ်လန်ထောင်တာလေအဲ့ဒါဘာပဲလဲမာနတည်းရုပ်ပဲ။ဒါကြောင့်ကျမတို့အဘိဓမ္မာကြတော့လေခလေးတွေကိုစာမွေးမေးတဲ့မေးခွန်းတွေမှာဖြစ်စီလူပုဂ္ဂိုလ်တွေကိုတန်ခါတော်ရှိသူမြတ်များထုတ်တဲ့မေးခွန်းကြတော့ခုနလိုစာလိုပုံစံမျိုးမမေးတော့ဖြစ်ရနဲ့မေးတယ်ပေါ့နော်။ဥပမာဆိုပါဆိုခုနပြောတယ်လို့ပေါ့အလှလိုက်တာနော်ဆိုဒါတော့ရင်မချိုးရသေးဘူးဆိုတာမျိုးနော်ဒါမျိုးနောက်တစ်ခါခြေပြားထောက်ပြီးတော့လမ်းလျှောက်တာလို့နော်ဟဲ့လားခြေပြားထောက်ပြီးလမ်းလျှောက်တယ်ဆိုတော့ကြောက်ကြောက်ကြောက်ကြောက်နေလေအဲအဲ့လိုမျိုးလမ်းလျှောက်တာမျိုးတို့ဘာလို့ဆိုရင်လဲအဲ့ဒါဘာပဲလေမာနရဲ့သရုပ်ပဲမာနဒီဥတော်တရားချက်လဲလိုက်တော့မာနနဲ့ရှင်နေစိတ်သူ့ကြောင့်ဖြစ်လာတဲ့စိတ်ဒစာရုပ်တွေနဲ့ပေါ့စကားပြောတာကအစမထီနဲ့မြင်ပုံစံမျိုးနဲ့အဲအဲ့လိုမျိုးစသဖြင့်သွားကြတာပဲဒါကြောင့်လောဘဒိဋ္ဌိမာနဒီဒိဋ္ဌိစေတသိက်ရှင်မာနစေတသိက်ရှင်တာကြတော့ဒိဋ္ဌိနဲ့မရှင်နဲ့ပြန်နဲ့ဒိဋ္ဌိကတာဝိပယုစေ၄ပါးနဲ့ရှင်းနေတော့လောဘစေတသိက်ရှင်တာကဒိဋ္ဌံကောဒိဝီကောနှစ်ခုစလုံးဒိဋ္ဌိကဒိဋ္ဌိကတာတန်ပြုတ်မာနကတော့ဒိဋ္ဌိကတာတန်ပြုတ်မှာမရှင်းမင်းနဲ့ကျန်နေတော့ဒိဋ္ဌိကတာဝိပယုစေ၄ပါးမှာရှင်းပါလေဒါဓမ္မမေရှင်ကိုမြင်ခဲ့ပေါ့ဒီမာမာနတရားတွေကြောင့်တတဝါတွေဒီဘာဖြစ်နေလဲဆိုဒိဋ္ဌိကအပေကိုကြစေနိုင်တယ်ဒိဋ္ဌိရှိတဲ့၍အပေတကားမပိတ်ဘူး။အမေစလို့တည်ရ။ဒိဋ္ဌိကိုပယ်လိုက်နိုင်တဲ့ပုဂ္ဂိုလ်ကအပေတကားပိတ်တဲ့အတွက်ကြောင့်လူတွေနဲ့တည်ခြင်းမာရီဖြစ်မယ်။သို့တော်လည်းမာနတရားကိုမထိမ့်သိမ့်တယ်လို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ဒီရောက်နေရာဘဝတိုင်းမှာအစင့်အတန်မမြင့်တော့အစင့်နှိမ့်သွားတယ်။အမျိုးနှိမ့်သွားတယ်။အစင့်နှိမ့်သွားတယ်။အဲ့ဒီအစင့်ဒီမာနရဲ့တဘာဝလေ။ဒါကြောင့်နော်ရုပ်ဉာဏ်နဲ့အမျိုးတွေမှာဖြစ်ကြရတယ်အလှလေးဟဲ့လားခင်ဗျားဆိုရုပ်ဆင်းအင်္ဂါလေးချုပ်တဲ့တယ်ဒါတွေအကုန်လုံးဒီမာနနဲ့ချဲလို့ခေါ်မြင်ရှင်မြင်ထားပါအဲကြောင့်ကျမတို့ဘဝတွေကိုအခုသိနေတဲ့အာဟုတုစေတသိက်တွေကအစ်စ်မြင်အောင်လိမ့်ပါလားလုံးပါလားမြင်အောင်လုံးပါဓမ္မမြင်ရှင်များကျမတို့တွန်းတင်ပါလားဆွဲချပါလား ဆွဲချမှာဘယ်ကိုဆွဲချမလဲအပေကိုဆွဲချမြင်ရမယ်ဒါကျမတို့ရဲ့ယဉ်သူတွေဒီတရားစိုးတွေကကျမတို့တွေနှိမ့်ဆက်တာမဟုတ်ဘူးနော်အဲ့ဒါမဟုတ်ဘူးအင်းရတီထောင်တဲ့လူတွေကနှိမ့်ဆက်တာမဟုတ်ဘူးအင်းရတီထောင်တဲ့ဘဝကလွတ်အောင်ယုံပြီးတော့တရားဓမ္မကြင်ကြံနေကြတဲ့သူတော်စင်သူတော်မြတ်တွေကိုလည်းနှိမ့်ဆက်တယ်ယဟန်ရှင်သာမဏေယဟန်တွေကိုလည်းနှိမ့်ဆက်တယ်အရိယာမဖြစ်သေးတဲ့ဒီလက်ချက်တွေဒီလက်တံရှိရှိနဲ့နှိမ့်ဆက်တယ်လို့မြင်ထားပေးပါဒါကြောင့်ဒီတရားစိုးတွေဝင်လာလို့ရှင်လေကျွန်တော်တို့ခုနပြောတဲ့ဟာကြည့်လိုက်လို့ရှင်ဆရာတော်သမတော်ကြီးပဲမဖြစ်သင့်ဘူးလို့မထင်နဲ့အဝတ်ကတက်တက်ဒီတရားစိုးကတက်တက်မြင်ထားရတယ်ကျွန်တော်တို့အဲ့လိုမမြင်တော့ဖွဲပြီးတိမ့်ကြုံချလိုက်တော့လေပြင်းမာသောကံတွေဝစီကံတွေနော်မနှောကံတွေအကုန်ဖြစ်ကုန်ကြတယ်အဲ့ဒါတတိထားဒါကြောင့်ဒီတရားစိုးတွေဒီအဝတ်နဲ့မဆိုင်ဘူးပုံကိုနဲ့မဆိုင်ဘူးဖွဲ့သူဒီဂရီတွေနဲ့မဆိုင်ဘူးဒီတရားစိုးတွေဝင်လိုက်ရင်စံနာအကုန်လုံးဒီရောက်ရှိတဲ့နေရာကနေအဆင့်နှိမ့်သွားတာဒါကြောင့်ကျမတို့ကတစ်ခါလေကြာရင်မထင်မှန်သောပုံကိုကြီးတွေလေးစားတဲ့ပုံကိုကြီးတွေမှာကိုမထင်မဲနဲ့ဒီတရားတွေတွတ်တွေ့လိုက်လို့ရှိရင်ကျမတို့ကသွားပြီးတော့အပြစ်တင်မိတတ်တယ်ဝေဖန်မိတတ်တယ်အဲ့ဒီကြာရင်အဲ့ဒီပုံကိုတတ္တဝါတွေမုံညာမှာမဟုတ်ဘူးအဲ့ဒီပုံကိုယ်လေးကိုကျမတို့ကအကြည့်ညို့ပြက်ရမှာမဟုတ်ဘူးအဲ့ဒီတရားစိုးကိုမုံပြရမယ်ခါလေးမထင်မှန်တဲ့ကိုယ်ဆရာမထင်မှန်တဲ့ကိုမိဘမထင်မှန်တဲ့ကိုအင်မတန်ယုံကြည်အားထားတဲ့သူတွေဒီတရားစိုးတွေဝင်လို့ဆိုရင်လေကိုကလေအံ့အားနဲ့တင့်သွားတယ်စိတ်ထဲမှာလည်းတမျိုးကြီးဖြစ်သွားတဲ့အခါကျရင်ကျမတို့ကိုယ့်ကိုပြန်သတိထားအဲ့ဒီကဒီတရားစိုးဝင်လို့လည်းမုန်းကြရမှာဒီတရားတဲချရမှာဒီတရားစိုးရှောင်လိုက်ရမှာဒီတရားအားလေးဆိုကျမတို့နေတတ်သွားပြီဟုတ်ပြီနော်ကဲနောက်တော့အုပ်စုကျမတို့ကြည့်ရအောင်နောက်တော့အုပ်စုကဒေါသခေါင်းဆောင်နဲ့စေတသိက်၄ပါးဒေါသခေါင်းဆောင်နဲ့စေတသိက်၄ပါးမှာဉာဏ်တတိခေါင်းဆောင်ကြီးကဒေါသဒေါသဆိုတဲ့သဘာဝကခက်ခံတဲ့သဘောကျန်းတန်းတဲ့သဘောမကျေနပ်တဲ့သဘောဒီဒေါသကလည်းသူ့ဒီဂရီနေနဲ့သူရှိတယ်ဒါကြောင့်မကျေနပ်ရင်လည်းဒေါသပဲမကျေနပ်တဲ့အတွက်ကြောင့်ခက်ခံလာတာလေဒေါသပဲအဲ့ဒီဒေါသကိုလည်းဒီဂရီတွေနဲ့ဟောထားတယ်ဟုတ်လားမကျေနပ်လို့ရှိရင်ဒေါသခက်ခံလာတဲ့အခါမှာဒေါသရှိနေခက်ခံကြမ်းတမ်းလာတဲ့အခါကျလို့ရှိရင်ဒီဒေါသကိုပဋိဃာလို့သုံးတယ်ကျမတို့တယုတ်တွေမှာဆိုစူးလေးတွေထောင်ချက်လာတာမျိုးဒါကြောင့်ဒေါသမှုစိတ်မှာဆိုရင်ပဋိဃာတန်တယုတ်လို့သုံးလားမသုံးလားဒါကြောင့်ကျမတို့ဒေါသရဲ့ပဋိဃာရဲ့အတူတူပဲနော်ဒါဒေါသထက်ထန်ကြမ်းတမ်းလာတဲ့အခါကျတော့ပဋိဃာအဲ့ဒီပဋိဃာဆိုတဲ့ဒီဒေါသထက်ထန်ကြမ်းတမ်းလာဒါကြောင့်ပဋိဃာထက်ထန်မှုနဲ့ရှင်းနေပဋိဃာနဲ့ဒေါသအတူတူပဲအဲ့ဒီဒေါသကထက်ထန်ကြမ်းတမ်းယုံပြီးမကဘဲနဲ့မကျေနပ်လာလုံးအကြည့်လာလို့ရှင်ရံညိုးဖွဲ့တဲ့အခါကျရင်အာဃာတလို့တုံးအာဃာတဆိုရံညိုးပဲရံညိုးဖွဲ့လိုက်အဲ့ဒီအာဃာတရံညိုးဖွဲ့လာပြီးတော့အဲ့ဒီဒေါသဒီကလေးကပို့ပို့ပြီးတော့တက်လာပြီးဆိုရင်အာဃာတကနေဗျာပါဒဆိုဖြစ်လာအာဃာတအဲ့ဒီဗျာပါဒဆိုရင်အဲ့ဒီဒီဒေါသတို့ပဋိဃတို့အာဃာတတို့ဗျာပါဒတို့ဆိုဒီဒေါသကလေးပဲဒီကလေးအနစ်အမြင့်ပေါ်မူတည်ပြီးတော့တက်လာအဲ့ဒီဒေါသဆိုစေတသိက်စေတသိက်ဆိုဘယ်မှာပဲရှင်းလာတယ်စိတ်နာလဲရှင်းတာပေါ့အဲ့ဒါကြောင့်ဒီဒေါသတွေတစ်ဖြည်းဖြည်းချင်းဒီစိတ်ကိုချက်လဲချက်လဲလာရင်းနဲ့ပဋိဃကနေအာဃာတအာဃာတကနေဗျာပါဒဖြစ်သွားပြီဆိုစိတ်ထဲမှာဒီဗျာပါဒသဘောဆိုတာလေမြတ်စွာဘုရားကတော့ဒါကိုအသေးတောင့်တဗျာပါဒလို့သုံးတယ်။ဒါအသေးတောင့်တဆိုရင်ဒီဗျာပါဒသဘောဝင်လာရင်ရံညိုးဖွဲ့ယုံနေမကတော့ဘဲနဲ့ဒီဗျာပါဒတရားကြောင့်ဒီပုဂ္ဂိုလ်ပျက်စီးစေခြင်းနဲ့ဆုံးယုတ်စေခြင်းနဲ့ဆွမ်းနိုင်သေးဘူးသေးချင်းမျက်စိအောက်ထဲမှာမရှိကြတော့တော့ဗျာပါဒအစဉ်ပြောင်းသွားပြီဆိုရင်အဲ့ဒီဗျာပါဒလေးဖြစ်လိုက်တာနဲ့စိတ်အစဉ်မှာဗျာပါဒဖြစ်လိုက်တာနဲ့မနောဒုစရိုက်မနောကံကမ္မပဋ္ဌာပါမြောက်ပြီဒါကြောင့်ကျမတို့ဒုစရိုက်၁၀ပါးကြားမှုပါလိမ့်မယ်ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးထဲမှာလောဘအမြင့်ဆုံးကအဘိဓါဒေါသမြင့်သွားတာကဗျာပါဒအဲ့ဒီတရားကအဘိဓါဆိုတာရိုးရိုးလောဘကိုမခေါင်းရိုးရိုးလောဘကအနာရလေးတွေမြင်လို့လိုချင်နေတဲ့လောဘကလောဘပဲအာယိတစီချက်သွားကောင်းလိုက်တဲ့ကာယီဟာကောင်းလိုက်တာဒီလောက်ဆိုတာလောဘ အဖြစ်နေကြလောကဒီလိုမဟုတ်ဘဲနဲ့ဒီကားကြီးကကောင်းလိုက်တာသွားကန်ကြည့်အိတ်ကြငါကားကြီးဖြစ်ရင်ကောင်းမှာဒီကားကြီးကိုငါလိုချင်လိုက်တာအဲ့ဒီလောဘမျိုးကအဘိဓါအမျိုးသားတယောက်အမျိုးသမီးတယောက်နဲ့တွေ့သွားတယ်အမျိုးသမီးကသိလှတာပဲမြင်လိုက်တာနဲ့လှလိုက်တာဒါယိုးယိုးလောဘဒီလိုမဟုတ်ပဲနဲ့ဒီမိန်းမငါမိန်းမဖြစ်လိုက်သိကောင်းမှာဒီယောက်ျား၅ယောက်ျားဖြစ်ရင်ကောင်းမှာပဲအဲ့ဒါဆိုလို့ရှိရင်သူများပစ္စည်းသူပိုင်ပစ္စည်းကိုညစ်တဲ့လောဘမျိုးကြတော့ဝိတ္တမလောဘလို့လည်းသုံးတယ်အဘိဓါလို့လည်းသုံးတယ်သူတော်ကောင်းကြီးတွေအင်တန်ဆက်ဆုံးတယ်ဒီလိုဇာဒေါသရိုးရိုးအဆင့်ဆိုဘာမှမရှိဘူး။ယာတာဒအဆင့်ပြောင်းမှဆိုသေးဖို့သေစေချင်တာ၊ပြက်ဖို့ပြက်စေချင်တာအဲ့ဒါဆိုမနှောဒုစရိုက်ပဲ။အဲ့ဒီဒုစရိုက်ဖြစ်ရုံညနဲ့အပယ်လာကြောင်းကံမြောက်တယ်ဒီမှာမရှိနဲ့။ပြီးထားဖို့နော်။ဒါကြောင့်ယာတာဒအဆင့်အသေးတောင်းတာဒါယာတာဒကျမတို့ကြားမှုခဲ့ပါမယ်။ကျမတို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားနုဇင်ကာလတုန်းကရွေးကုန်တဲ့ဘဝနော်ဒီမှာမရှိလို့ဒါကြားမှုပြီးသား။ရွေးကုန်တဲ့ဘဝမှာအပေါ်တသိမ်းထိုက်တဲ့ရွှေဘွက်ကိုသူ့ရဲ့မှန်ကန်သောသစ္စာစကားနဲ့သူကိုပိုင်ရလိုက်တယ်။ဒါပေမဲ့အပြန်ရွေးကုန်တဲ့ကနောင်ဆိုရင်ဒီဝတ္တအလောင်းဖြစ်လာတဲ့ပုဂ္ဂိုလ်။အဲဒီပုဂ္ဂိုလ်ကတော့မတရားသောနည်းနဲ့လိုချင်တယ်။အဘိဓါအဖိဓါသူကဝင်နေတယ်။ဝင်နေတဲ့အချိန်မှာသူ့လက်ထဲကလည်းရလို့ဆဲဆဲပဲ။ဒါပေမဲ့မှန်ကန်တဲ့နည်းနဲ့သူကရသွားတဲ့အခါမှာသူကမကျေနပ်တဲ့အတွေ့အကြုံဒီဒေါသကနေဖြစ်ခံတဲ့ပဋိက္ခခက်တဲ့ပရိကကနေရံညှိုးဖွဲ့လာရင်လည်းမကဘဲနဲ့ဖြစ်လျာဘဝမှာဒီပုဂ္ဂိုလ်ကိုရံညှိုးဖွဲ့တဲ့အာဃာတကနေဖြစ်လျာဘဝမှာဒီပုဂ္ဂိုလ်ပျက်စီးရပျက်စီးချောင်းကိုကြံကိုကြံမယ်ဆိုပြီးတော့အဲ့ဒီစိတ်နဲ့ပဲရင်ကွဲနာကြပြီးတည်ခဲ့တာမဟုတ်ဘူးလားမမေးစင်ရတနည်းအားဖြင့်ပြောရင်ဒါကျွန်တော်တို့ပရိသသမုပ္ပါဒ်တရားတော်နဲ့ပြောရင်သောတာပရိဒီဝဒုက္ခဒေါမနတ္တမှာနောက်ဆုံးဥပါယတာဆိုရင်ခွဲနာကြပြီးတော့ဒီဝတ္ထအကောင်းရွေးကုန်တယ်တည်ခဲ့ရတယ်။အဲ့ဒီတော့ဒီအာဃာတကနေသူရံညှိုးဖွဲ့လိုက်တဲ့အချိန်မြတ်စွာဘုရားအလောင်းတော်ကလေးတင်ချေကဘာတသိန်းလုံးလုံးခရီးဖြစ်အောင်ကြိုးစားတယ်။သူကလည်းလေးတင်ချေနဲ့ကဘာတသိန်းလုံးလုံးခရီးအလောင်းတော်ပျက်စီးရပျက်စီးကြောင်ကြံ့ခဲ့တယ်။နောက်ဆုံးလေးတင်ချေကဘာတသိန်းပြည့်တော့ကျွန်တော်တို့ရဲ့ကျေးဇူးတော်ရှင်မြတ်စွာဘုရားအလောင်းတော်ကခရီးဖြစ်သွားတယ်လို့သူကလည်းလေးတင်ချေကဘာတသိန်းမှာမြတ်စွာဘုရားရဲ့အနီးကပ်ဆုံးညီအကိုလည်းတော်တယ်။တာဂီဝေမင်းသားချင်းရောက်ဖတော်လည်းတော်တယ်။မြတ်စွာဘုရားရဲ့သာသနာပေါင်လည်းဝင်ခဲ့တယ်။သံဘိညာရတဲ့ယဟန်လည်းဖြစ်ခဲ့တော်လေ။သူ့ရဲ့ဒီအပြာပါဒတရားကြောင့်မြတ်စွာဘုရားကိုအပေတောင်းတာတဲ့အတွက်ဂေစကုတ်တောင်ကနေကြောင်မောင်းစင်ပြီးသူကိုယ်တိုင်လည်းလှုပ်ချန်တယ်။ပျက်စီးရပျက်စီးချောင်းကိုလည်းသူကတိုက်တွန်းခဲ့တယ်။ဒီအရာတွေကြောင့်နောက်ဆုံးဖြစ်လျာဘဝတိုင်းဘဝတိုင်းတုန်းကလည်းဒီအပြာပါဒကြောင့်လည်းအရှင်လက်လက်မြေမျိုးသိရတယ်လို့နောက်ဆုံး၄သိန်းချေကဘာတသိန်းပြည့်တဲ့အချိန်မှာဟိုပုဂ္ဂိုလ်ကဖျားဖြစ်အများချမ်းအောင်ရွက်ဆောင်နေသူကတော့နောက်ဆုံးဒီပုဂ္ဂိုလ်ကြီးတောင်မှတည်အောင်လုံးပြန်ခဲ့တဲ့အတွက်ကြောင့်ကျွန်တော်တို့ပင်စာနန္ဒရိယကံကြီး၅ပါးတည်းကတစ်ပါးတည်းမကောင်းနှစ်ပါးပါပါတယ်တန်ကားပြီးကြကံမှာဒီနှစ်ပါးကြောင့်အရှင်လက်လက်ကြီးမျိုးခဲ့ရဒါကြောင့်ဒီပြာပါဒဆိုတဲ့ရှင်ရောက်တာဒီဒေါသဒီကိစ္စဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားဒီဒေါသကိုဘာနဲ့ဥပမာပေးလဲဆိုမီးနဲ့ဥပမာပေးဒေါသဆိုရင်